Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American တိုင်းရဲ့2023ခုနှစ် November 18ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ Line meter 19532ပြင်စနေတနင်္ဂနွေမှာ Line meter 190ကနေဖန်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝဲလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာတောင်ပိုင်းကဒေသခံတွေဘေးလွတ်ရာထွက်သွားကြဖို့အစ္စရေးကသတိပေးထားပါတယ်ရန်ကုန်မြို့နေရာတချို့မှာလုံခြုံရေးတွေတင်းကျပ်နေပါတယ်ရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးသူ2600ကျော်သွားပါပြီဒီသတင်းတွေပါဝင်တခြားထစ်တန်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျာကျေးဇူးပါကိုဇောင်းဝဲလိုက်ရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်ထဲမှာဆိုရင်ရှမ်းမြောက်ကိုကန့်တိုက်ပွဲကြားပြိမိနေတဲ့ထိုင်းတွေကိုနေရပြန်ပို့လိုက်ပါပြီ။နောက်ဒီသတင်းပေးပို့ချက်ပြီးဒုတန်ပတ်စင်ကဏ္ဍထဲမှာဆိုရင်အာနာသိမ့်ပြီးထိုင်းမှာလာလို့တဲ့မြန်မာလူထုမားတွေလှည့်ပြားခံရတာကိုလူထုမားကြီးလှုပ်ရှားသူတူက
ပြန်ဝင်လူကုန်ကူးတဲ့ပုံစံဖြစ်နေကြ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အမောယောဂါဆိုတာကအမှားစားတုပ်ချုပ်တိုင်းအဲဒီလုံမှာလူတရားဆိုလူတရားလုံးရှိနေရမှာအခုကလူတရားမှမရှိဘူးခေါ်တာကိုပွဲယူပြီးတော့ကျွန်တော်အလုပ်ကောင်ကိုပြန်ဝင်လိုက်ပြီးတော့ရောင်းစားနေသူဖြစ်နေတာ။
အခုလိုစနေညပတ်စင်တွေထဲမှာနောက်ပိုင်းမှာတော့ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကဘာပြီးရင်အာရှနိုင်ငံရေးလေယာစီးပွားရေးနဲ့ဥဒုရသည့်အစီအစဉ်တွေကိုဇက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့နေ့ကိုကိုစောဝင်းလိုက်နဲ့ကျွန်တော်ပဲကြောပြပေးပါမယ်ခင
်ဗျာ။ဂါဇာကမ်းမြောင်ဒေသတောင်ပိုင်းတချို့ဒေသကပါလက်စတိုင်းတွေကိုဘေးလွတ်ရာသွားကြဖို့အစ္စရေးစစ်တပ်ကတတိပေးထားတဲ့အတွက်ဒီကနေ့စနေနေ့မှာတောင်ဘက်ကိုအများပြားသွားနေကြပါတယ်။ဂါဇာမြို့ကအယ်ရှိဖာဆေးရုံကဝန်တန်းအလုံးနဲ့တထောင်ကျော်ရှိတဲ့လူနာတွေကိုလည်းဘေးလွတ်ရာသွားကြဖို့အစ္စရေးစစ်တပ်ကအမိန့်ပေးထားတဲ့အတွက်တောင်ပိုင်းကိုသွားနေကြပြီလို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အစ္စရေးစစ်တပ်ကတော့ဆေးရုံမှာရှိနေသူတွေကိုဘေးလွတ်ရာသွားခိုင်းနေဆိုတာမဟုတ်မှန်ကြောင်းဆေးရုံကနေဘေးလွတ်ရာသွားခြင်းသူအတွက်လုံခြုံဘေးကင်းတဲ့လမ်းကြောင်းတွေကသွားနိုင်အောင်လုပ်ပေးဖို့ဆေးရုံညွှန်ကြားရေးမှူးနဲ့ဆွေးနွေးကြတာဖြစ်တယ်လို့အစ္စရေးဘက်ကပြောပါတယ်။ဂျမားရဲ့အခြေအနေအတော်ဆိုးပြီးရွှေ့ပြောင်းလို့မရနိုင်တဲ့လူနာတွေနဲ့သူတို့ကိုကြည့်ရှုမဲ့ဂျမားရီဝန်ထမ်းတွေကလွဲလို့ဂျန်တဲ့လူနာတွေနဲ့ဝန်ထမ်းတွေအားလုံးဆေးရုံကနေထွက်ခွာသွားကြပြီလို့ဂါဇာမှာရှိတဲ့ဂျမားရီအရာရှိတွေကပြောပါတယ်။ဟာမတ်စစ်သွေးကြွတွေကဒီဆေးရုံကိုကုကဲဌာနချုပ်လို့အတုံးချနေတယ်လို့အစ္စရေးစစ်တပ်ကပြောကြားပြီးဆေးရုံတဲကိုစီးနင်းဝင်ရောက်မှုတွေလုပ်နေတာပါ။ဒီဆေးရုံအောက်မှာဟာမတ်စစ်ဖွဲ့ရဲ့မြေအုပ်မြင်လံကောင်းတွေအပါဝင်ပေါက်ဟာမတ်စစ်အဖွဲ့တွေဖမ်းဆီးထားတဲ့ဒဇာကန်တွေကိုဆက်လက်ရှာဖွေနေတယ်လို့ပြောပါတယ်။အစ္စရေးစစ်တပ်ကဒီဆေးရုံကိုလေကြောင်းနဲ့တိုက်ခိုက်ခဲ့တာဝင်ရောက်စီးနင်းခဲ့တာတွေအပြင်လောင်စာဆီပြတ်လတ်မှုကြောင့်ဆေးရုံမှာလျှက်စစ်တပ်အားပြတ်တောက်မှုတွေဖြစ်ပြီးမွေးကင်းစကလေးတွေအပါအဝင်လူနာတချို့သေဆုံးခဲ့တယ်လို့ဆေးရုံတာဝန်ရှိသူတွေကပြောပါရခင်ဗျာ
။ယူကရိန်းနေရာ၃ခုမှာတော့ပြီးခဲ့တဲ့ပတ်ထဲတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ပြည်ထောင်ချောင်းလိုင်းအစီကံစာမှာဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်ရုရှားနဲ့ယူကရိန်းကြားနေရာ၃နေရာမှာမြေပြင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ဗြိတိရှ်ထောင်လိုင်းဌာနကဒီနေ့စနေနေ့မှာထုတ်ပြန်တဲ့ရုရှားယူကရိန်းစစ်ပွဲနေ့စဉ်အစီရင်ခံစာမှာဖော်ပြလိုက်တာပါ။တိုက်ပွဲတွေပြင်းထန်နေတဲ့၃နေရာဟာလူဟန်စ်ဒေသအတွင်းကကူပီယန်နက်စ်မြို့နောက်ဒေါနက်စ်ဒေသအတွင်းကအက်ဖတီကာမြို့နဲ့ဒနီပရိုမြစ်ဘဲဘက်အချမ်းမှာရှိတဲ့ခါဆန်မြို့တွေဖြစ်တယ်လို့ဆိုပါတယ်။ရုရှားတပ်ဖွဲ့တွေကအဒီဖကာမြို့တိုက်ပွဲမှာထိခိုက်ဒိဆုံးမှုများပေမဲ့လည်းဒီနေရာ၃နေရာစလုံးမှာနှစ်ဖက်စလုံးကအသာစီးရအောင်လှုပ်ဆောင်နိုင်စွမ်းမရှိတာကိုမတွေ့ရဘူးလို့အစိုးရခန်းစာမှာဖော်ပြခဲ့ပါတယ်။အရှေ့ဥရောပတိုင်းမှာဆောင်းရာသီတဲ့တဖြည်းဖြည်းဝင်ရောက်လာနေတဲ့အချိန်မှာပဲလက်မြေထိမ့်သိမ်းစိုးမွနိုင်မှုတိတိတသာပြောင်းလဲမှာမဟုတ်ဘူးလို့လည်းအစိုးရခန်းစာမှာသုံးသပ်ထားပါတယ်ခင်ဗျာ
။ဖိလစ်ပိုင်သမ္မတဖာရီနာမာကော့စ်ဂျူနီယာနဲ့တရုတ်သမ္မတရှီကျင်းဖင်တို့တွေ့ဆုံပြီးရေနယ်နိမိတ်ပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာတင်းမာမှုတွေလျှော့ချရေးငါပေါ်တဲ့နေရာတွေကိုဖိလစ်ပိုင်တငါတွေတွားရောက်ငါဖမ်းနိုင်ရေးကိစ္စတွေဆင်နွှဲခဲ့ကြပါတယ်။ရေပြင်ပိုင်နဲ့အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ခေါင်းဆောင်တွေဆန်ဖရန်စစ္စကိုမြို့မှာကျင်းပတဲ့ APEC ထိပ်သီးဆေးဝါးပွဲပြင်ပမှာတောက်ကြနေကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဖိလစ်ပိုင်နဲ့တရုတ်အကြားဆက်သွယ်ရေးလမ်းကြောင်းပုံမှန်ထားရှိဖို့လိုအပ်ကြောင်းနဲ့ညီညာရင်းတည်ငြိမ်ရေးနဲ့တောင်တရုတ်ပင်လယ်တွေကရေကြောင်းလမ်းလေကြောင်းလမ်းတွေကိုလွတ်လွတ်လပ်လပ်သွားလာနိုင်ရေးတို့အတွက်အခုလိုတွေ့ဆုံဆွေးနွေးမှုကအဓိကကျတယ်လို့သမရမာကော့စ်ဂျူနီယာကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တရုတ်နဲ့ဖိလစ်ပိုင်တင်မောနစီတိုက်မိခဲ့တဲ့ဖြစ်ရပါဝင်နိုင်ငံတင်မောတွေမကြာခဏထိတိုက်ရင်ဆိုင်မှုဖြစ်တဲ့ကိစ္စအပေါ် ဖိလစ်ပိုင်ရဲ့စိုးရိမ်မှုနဲ့ဖိလစ်ပိုင်ငါးဖန်သမားတွေကြုံတွေ့နေရတဲ့အခက်အခဲကိစ္စတွေကိုတရုတ်သမ္မတကိုပြောကြားခဲ့တယ်လို့ဖိလစ်ပိုင်သမ္မတကပြောပါတယ်။သမ္မတဖာရီနာမာကော့စ်ဂျူနီယာဟာသူအနာရယူခဲ့တဲ့2022ခုနှစ်ကစလို့အရင်သမ္မတရူဒီဂိုဒူတာတဲလို့တရုတ်နဲ့နီးစပ်တဲ့ဆက်ဆံရေးလမ်းကြောင်းကိုမရွေးချယ်ပဲအမေရိကန်နဲ့ပုံမှန်နွေးထွေးတဲ့ဆက်ဆံရေးလမ်းကြောင်းကိုဆောင်ရွက်ခဲ့ပါတယ်ခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်အန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတိုင်းသားညီနောင်မဟာမိတ်၃ဘွဲ့နဲ့ပူပေါင်းမဟာမိတ်ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေအပေါ်တိုက်ခိုက်သိမ်းပိုက်မှုတွေလုပ်နေချိန်မှာရန်ကုန်မြို့တချို့နေရာတွေမှာလုံခြုံရေးတွေပြန်လည်တင်းကျပ်နေပါတယ်။ရန်ကင်းမြို့နဲ့တဝိုက်မှာရဲနဲ့စစ်သားလုံခြုံရေးတွေကလမ်းသွားလမ်းလာတွေရဲ့လက်ကင်ဖုန်းတွေကိုတားဆီးစစ်ဆင်မှုတွေလုပ်တယ်လို့မျက်မြင်တွေ့ခဲ့သူတွေက VOA ကိုပြောပါတယ်။တောင်ကလာပါမြို့နယ်၊တင်ကန်းကျွန်းမြို့နယ်တွေဘက်မှာလည်းအလားတူစစ်ဆင်မှုတွေဒီနေ့စနေနေ့မှာလုပ်နေတာတွေ့ရတယ်လို့မြို့ကန်တွေကပြောပါတယ်။စစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့အဖွဲ့တွေရဲ့နာမည်စလုံးတွေဓာတ်ပုံတွေရှိမရှိလက်ကင်ဖုန်းတွေထဲမှာစစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်။လိုင်တန်ယာမြို့နယ်ဘက်မှာလည်းမင်းညကနေအိမ်တချို့ကိုဝင်ရောက်စစ်ဆေးဖမ်းဆီးမှုတွေရှိခဲ့ပါတယ်။ဒီအထက်မှာအငိမ့်စားရရှိတဦးရဲ့မိသားစုတချို့ဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါတယ်။အင်းစိန်မြို့နယ်မှာလည်းအစ်စ်အစေးတွေအရင်တက်တင်းကျပ်နေပါတယ်။ကိုကန့်တိုင်းရင်းသားလက်နက်ကိုင် MNDAA တအောင်းတိုင်းရင်းသားလက်နက်ကိုင် TNLA နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင် AA တို့အော်တိုဘားလ29ရက်နေ့မှာစစ်စင်ရေး10/29ကိုစတင်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းကစစ်တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။နိုဝင်ဘာလ18ရက်နေ့အထိကိုကန့်ဒေသထဲမှာ MNDAA ကစစ်ကောင်စီစခန်းစုစုပေါင်း152ခုကိုသိမ်းယူနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းအပြင်စကိုင်းတိုင်းမန္တလေးတိုင်းကချင်ပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာလည်းပူးပေါင်းမဟာမိတ်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်တပ်အကြမ်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ။
ရခိုင်ဘက်မှာတော့တိုက်ပွဲတွေပြန်ဖြစ်လာတာကြောင့်ပြည်တွင်းဒုက္ခသည် 26,000 ကျော်ထပ်တိုးလာတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ရခိုင်ပြည်နယ်နဲ့စစ်တပ်နဲ့ရခိုင်တိုင်းဒေသအေအဖွဲ့ကြားတကြောပြန်ဖြစ်ပွားလာနေတဲ့တိုက်ပွဲတွေကြောင့်ဥယျာဉ်ဆွန့်ထွက်ပြေးရတဲ့ပြည်တွင်းဒုက္ခသည်အသက် 26,000 ကျော်တိုးလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုရုံးကထုတ်ပြန်လိုက်တာပါ။ပြီးခဲ့တဲ့ပတ်တနင်္လာနိုဝင်ဘာ13ရက်ကစပြီးရခိုင်မှာပြန်ဖြစ်နေတဲ့တိုက်ပွဲကြောင့်ဘူးတီတော်မောင်းတော်မင်းပြမြောက်ဦးမြေပုံပုံနာချင်းပေါတော့ရသေတောင်မြင်းနယ်တွေမှာတနေ့နိုဝင်ဘာ16ရက်နေ့ထိဒေသခံဒုက္ခသည် 26,155 ရောက်တိုးလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကမနေ့နိုဝင်ဘာ18ရက်နေ့ကပဲထုတ်ပြန်လိုက်တာပါအခုဆိုရင်ရခိုင်ပြည်နယ်ရဲ့မြို့နယ်တွေနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအရင်ကရှိနေတဲ့ပြည်တွင်းဒုက္ခသည်တွေနဲ့ပေါင်းလိုက်ရင်တော့စုစုပေါင်း 9,000 လောက်ရှိနေပြီလို့လည်းကုလသမဂ္ဂကဆက်ပြောထားပါတယ်ခင်ဗျာ
တောင်ယာမီရှုံမှုတွေမလုပ်ကြဖို့တရားရုံးကအမိန့်ထုတ်ထားတဲ့ကြားကပဲအနီးနားကပြည်နယ်တွေမှာတောင်ယာမီရှုံမှုတွေဆက်လုပ်နေတဲ့အတွက်ဒီကနေ့နိုဝင်ဘာလ18ရက်နေ့နယူးဒယ်လီမှာထူထပ်တဲ့မိခိုးတွေဖုံးလွှမ်းနေပါတယ်။ဒီကနေ့နယူးဒယ်လီမြို့ရဲ့လေထုအရေအတွက်ဟာ450အထိရှိတာကြောင့်လူကျမရေးကိုအန်တရယ်ပြုစေတဲ့အဆင့်ကိုရောက်လာနေတာပါ။ဒေသခံတွေကလည်းအသက်ရှူကြတယ်လို့ပြောဆိုနေကြပြီးပုံမှန်လှုပ်ရုပ်လှုပ်ဆင်အိမ်အပြင်မှာလုပ်နေကြလုပ်ငန်းတွေတောင်လုပ်လို့မရကြဘူးလို့ဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းလေတုညင်ညမ်းမှုအနည်းငယ်တက်တာခဲ့ပေမဲ့အခုသတင်းပတ်အစောပိုင်းကစပြီးပြန်ဆိုးလာတာကြောင့်ဒါကိုထိမ့်သိမ့်ကာကွယ်ဖို့အိန္ဒိယတာဝန်ရှိသူတွေဆွေးနွေးနေကြပါတယ်အခုလိုလေတုညင်ညမ်းမှုတက်တာအောင်မိုးအထုရွာအောင်လုပ်မဲ့အစီအစဉ်ဟာလည်းမိုးလေဝသအခြေအနေမပေးတာကြောင့်ဖျက်လိုက်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
VOA American တရရဲ့နိုဝင်ဘာ18ရက်စနေနေ့သတင်းတွေကိုကိုစောဝန်းလိုက်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်ပါပထမဆုံးကိုကန့်တိုက်ပွဲကြားပိတ်မိနေတဲ့ထိုင်းတွေကိုနေရက်ပြန်ပို့လိုက်တာပါမြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသတိုက်ပွဲတွေကြားပိတ်မိနေတဲ့ထိုင်းနိုင်ငံသား41ယောက်ကိုဒီနေ့အောက်တိုဘာ18ရက်မှာမြန်မာအာဏာပိုင်တွေကတာချီလိတ်မဲဆိုင်နယ်စပ်တရားကနေထိုင်းနိုင်ငံဘက်ကိုပြန်ပို့ခဲ့ပါတယ်အဲ့လိုပြန်ပို့ခဲ့သူတွေထဲမှာထိုင်းဆိုရအလိုရှိနေသူ၃ယောက်လည်းပါတယ်လို့ထိုင်းဘက်ကပြောပါတယ်။မအေးမှာပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်ဒေသမှာရှိတဲ့စစ်ပွဲတွေအတွင်ပိတ်မိနေတဲ့ထိုင်းနိုင်ငံသား42ဦးကို ထိုင်းနယ်ခြားကော်မတီ TBC ကတာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးလွှဲပြောင်းပေးခဲ့ရမှာမြန်မာနိုင်ငံရှမ်းပြည်နယ်တာချီလိတ်အုပ်ချုပ်ရေးအဖွဲ့ဝင်တွေလိုက်လံပို့ဆောင်ပေးခဲ့တာပါထိုင်းဘက်ကတော့မဲဆိုင်အမှတ်38တပ်ဖွဲ့ကတာဝန်ရှိသူတွေထိုင်းမြန်မာနယ်စပ်ကော်မတီနဲ့မဲဆိုင်မြို့နယ်ရဲတပ်ဖွဲ့ဝင်တွေကမဲဆိုင်တာချီလိတ်တရားကနေဗတ်စကားတွေနဲ့လက်ခံကြိုဆိုခဲ့ပါတယ်နယ်စပ်ရေးရာကော်မတီဥက္ကဋ္ဌဘိုမူနတီတဆင်ဥဆောင်ပြီးလက်ခံကြိုဆိုခဲ့ပါတယ်အမျိုးသား23ဦးအမျိုးသမီး18ဦးတို့ကိုထိုင်းစစ်တပ်ပိုင်းဗတ်စကားနှစ်စီးနဲ့အတူမဲဆိုင်မြို့ကအမှတ်38တပ်ရင်းအတွင်ခေါ်ဆောင်သွားပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်မဲဆိုင်မြို့မှာပြုလုပ်သွားခဲ့တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမြောက်ပိုင်းကတာဝန်ရှိသူဘိုချုပ်ပရာဖတ်ဖောက်စုဝမ်ပြောဆိုသွားတာကတော့
เพราะว่าตอนนี้ช่วงก่อนหน้านี้จะอยู่กับการเมียนมาทั้งหมดเลยเราติดต่อเขาไม่ถึงตรงนั้นก็ให้การประสานงานได้เช่น
အခုရောက်လာတဲ့ထိုင်းနိုင်ငံသား42ဦးကိုလိုအပ်တဲ့စေကူတမှုတွေစစ်ဆေးမှုတွေပြုလုပ်နေပါတယ်စစ်ဆေးဖို့ကသူတို့ကမြန်မာအာဏာပိုင်နေထမ်းမှာရှိနေတုန်းကတော့ကျွန်တော်တို့စစ်ဆေးလို့မရသေးပါဘူးအခုတော့သူတို့အားလုံးကိုတပ်ဆိုင်ရာလဝကနဲ့ရဲမှုကင်းတပ်ဖွဲ့တွေကအသေးစိတ်ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်စစ်ဆေးတဲ့နေရာမှာတော့အမှန်တကယ်လူကုန်ကူးခံရသူတွေနဲ့နိုင်ငံအတွင်းမှုကင်းနေကြောင်းတိမ်းရှောင်နေသူတွေပြစ်မှုကျူးလွန်ထားသူတွေကိုတော့ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်အခုလောလောဆယ်တော့42ဦးထဲမှာထိုင်းအစိုးရကအလိုရှိလို့ဖမ်းဝရမ်းထုတ်ထားတဲ့သူ3ဦးပါဝင်နေတာတွေ့ရပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့တာပါနိုဝင်ဘာလ18ရက်နေ့ကမြန်မာဘက်ကပြန်လည်ပို့ဆောင်ဖို့ကြန့်ကြာနေတာကြောင့်ဒီကနေ့နိုဝင်ဘာလ18ရက်နေ့မှာမှပြန်ပို့နိုင်ခဲ့တာပါအခုဆိုရင်ထိုင်းနိုင်ငံသား200ကျော်ကိုကယ်ထုတ်နိုင်ဖို့အတွက်လိုအပ်နေသေးပြီးအခုလိုမျိုးကယ်ဆယ်မှုတွေပြီးသွားရင်လည်းထိုင်းဘက်ကလိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေဆက်လုပ်သွားမယ်လို့လည်းသိရပါတယ်ရှင
်ရှမ်းမြောက်ကိုကန်တိုက်ပွဲကြားပြိမိနေတဲ့ထိုင်းတွေနေရပြန်ဖို့ခဲ့တာကိုမအေးမှပြောပြခဲ့တာပါစနေညသတင်းပေးဖို့ကျဲအခုလိုအပီးမှာတော့စနေညပတ်စဉ်ခဏတွေကိုစက်တိုက်နှဆင်ကြည့်ရှုအောင်ပါအရေးဆုံးကတော့မြန်မာနိုင်ငံတဖွဲ့ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသံအစီအစဉ်ပါဒီတစ်ပတ်မှာတော့ဆေယနာသိမ်းပြီးထိုင်းရောက်မြန်မာလူသားတချို့လှည့်ပြားခေါင်းပုံဖြတ်ခံရတာကိုပြောထားပါတယ်ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ကိုင်နိုင်ရေးနဲ့ရေးအတွက်မြန်မာနဲ့သဘောတူထားတဲ့နားလည်မှုစာကြွန်လာရထိုင်းနိုင်ငံမှာအလုပ်သွားလုပ်ကြတဲ့မြန်မာလူသားတွေအလုပ်သမားအခွင့်အရေးကိုအပြည့်အဝခံစားကြရပါရဲ့လား Frontier မြန်မာကတင်ဆက်တဲ့ဒုသံအစီအစဉ်မှာပြောပြထားတာကိုနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ကော်ဆန်းလုံးနဲ့ခေါ်ပြီးစာတို့ချုပ်ခဲ့ပြီးကျွန်တော်ကော်ဆန်းလုံးကိုထည့်ပေးမယ်ဆိုပြီးတော့ကျွန်တော်တို့ဟိုဟာပတ်သက်လာခဲ့တာပေါ့ဒီဟာလုံးလေးဒီဟာကိုကနာပြန်တုံးနေတာအိမ်ကိုလည်းမလွှဲနိုင်ဘူးဘလို့မှအဆင်မပြေ
ရွှေပြောင်းနေထိုင်တဲ့သူတွေကိုတရားဝင်လမ်းကြောင်းကနေတဆင့်သွားကြဖို့မြန်မာအာဏာပိုင်တွေကအမြဲတစေတိုက်တွန်းပြောဆိုနေခဲ့ကြပါတယ်ဒီလိုတရားဝင်သွားတာဟာကိုသွားမဲ့နိုင်ငံမှာအလုတ်ကင်နဲ့တခြားသောအခွင့်အရေးတွေအတွက်အမခံချက်ရှိစေနိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာတော့များပြားလာတဲ့ MOU ရွှေပြောင်းအလုပ်သမားတွေအတွက်အဲ့ဒီလိုဖြစ်မနေပါဘူး။ဒါအပြင်အလုပ်သမားတွေပြောတာကသူတို့ဟာအခွင့်အရေးချိုးဖောက်ခံနေရတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်အာဏာပိုင်နေစီကအကူအညီအနှဲငယ်ပေးရတယ်လို့ဆိုကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးအတန်ဖောကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကပံ့ပိုးကူညီပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The World Watch ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ညော်လင်းထားရတဲ့ကြတော့စီနေရီလို့ကြွားပါပါတယ်အကုန်လုံးကျွန်တော်တို့အလိုလိုရမယ်အလိုလိုရမယ်ဟာစိုက်ကြည့်ကျွန်တော်တို့စာချုပ်ချုပ်တာဘောကြီးဆိုင်အကြီးနဲ့ချုပ်ခဲ့တာပါသူတို့ပြောတယ်ကျွန်တော်တို့ agency တွေကိုကျွန်တော်တို့အချင်းချင်းခါခါမေးပါတယ်ကျွန်တော်တို့ဘလို့လိုလိုရမှာလဲကျွန်တော်တို့ကိုကော်ဆန်းလုံးနဲ့ခေါ်ပါတယ်ကော်ဆန်းလုံးနဲ့ခေါ်ပြီးစာချုပ်ချုပ်ခဲ့ပြီးကျွန်တော်ကော်ဆန်းလုံးကိုထည့်ပေးမယ်ဆိုပြီးတော့ကျွန်တော်တို့ဟိုဟာပတ်သက်လာခဲ့တာပေါ့
ကိုကျော်ကပဲခူးတိုင်းတာယာဝတီမြို့ကဖြစ်ပါတယ်သူ့နေရမှာနေတော့ကတော့ရှင်မောင်းအလုပ်ကိုလုပ်ကင်ခဲ့တာပါဒါပေမဲ့အာနာသိမ့်ပြီးနောက်ပိုင်းမှာတော့စာဝတ်နေကြီးတွေကြက်တဲလာပြီးလုတ်ကင်စားတော့ဖို့အခက်ခဲတွေလည်းကြုံလာရပါတယ်ဒါကြောင့်သူ့ရဲ့လက်ကိုပောင်းပြီးထိုင်းနိုင်ငံမှာ MOU လမ်းကြောင်းကနေတဆင့်အလုပ်သွားလုပ်မယ်လို့ဆုံးဖြတ်ခဲ့ပါတယ် MOU လို့တရားဝင်လမ်းကြောင်းနဲ့သွားတာကအလုပ်သမားအခွင့်အရေးတွေနဲ့လွတ်လပ်ခွင့်တွေလည်းပိုပြီးရနိုင်တယ်လို့ကိုကျော်ကယူဆပြီး ဒီလမ်းကြောင်းကိုသူရွေးချယ်ခဲ့တာပ
ါကျွန်တော်တို့ MOU ဆိုတဲ့ဟာကတရားဝင်စာချုပ်ချုပ်ပြီးလာခဲ့တဲ့အတွက်ကျွန်တော်တို့ကတာဝန်ခံမှုတာဝန်ယူမှုနေရာတကာရဲဝင်းတွားရတာပေါ့ကွာအောက်လန်းလာတော့ကျွန်တော်ရဲဝင်းမတွားဝင်ဘူ
းကိုကျော်ကလိုင်စင်ရပြပအလောက်ကန်ကျိုးဆောင်ကုမ္ပဏီတစ်ခုကနေတဆင့်လာခဲ့တာပါသူနဲ့အကျူအလုပ်သမားအယောက်30လောက်ပါပြီအလုံးကထိုင်းကိုလာဖို့အတွက်သိန်း20ကနေ28သိန်းကြာကုန်ကြပါတယ်သူတို့ဟာထိုင်းနိုင်ငံတခိုင်ထဲကဆောက်လုပ်ရေးကုမ္ပဏီတစ်ခုမှလုပ်ရမယ်ဆိုပြီးစာချုပ်နဲ့ထိုင်းကိုအခုနှစ်ဇူလိုင်လတုန်းကရောက်လာခဲ့ကြပါတယ်ဒါပေမဲ့အဲ့ဒီကုမ္ပဏီမှာသူတို့အလုပ်မရခဲ့ပါဘူးသူတို့အဖွဲ့ကိုထိုင်းနိုင်ငံတောင်ပိုင်းကကုမ္ပဏီတစ်ခုစီကိုပို့ခံရပြီးဂျားခန်ပွဲစားတအူးကဖန်9000နဲ့ရောင်းစားတာခံလိုက်ရတယ်လို့ကိုကျော်ကပြောပါတယ်အဲ့ဒီကုမ္ပဏီမှာကိုကျော်အပါအဝင်မြန်မာလုပ်သား30ဟာတလကျော်ကြာလုပ်ကင်ခဲ့ပြီးမဲ့တတ်မှတ်ထားတဲ့လောကအပြည့်အဝမရတဲ့အပြင်အလုပ်ချိန်ပုံမှန်လည်းမရှိခဲ့ပါဘူးပြီးတော့သူတို့ရဲ့နိုင်ငံကူးလက်မှတ်လိုတရားဝင်အထောက်အထားတွေကိုအလုပ်ရှင်ကတင်ဆက်ထားပါတယ်အဆင်မပြေမှုတွေကြောင့်လုပ်သမားတွေကသူတို့ရဲ့လောကနဲ့နိုင်ငံကူးလက်မှတ်ကိုပြန်တောင်းချိန်မှာတော့အလုပ်ရှင်ဘက်ကတဦးကိုဘတ်တောင်း3000စီပြန်တောင်းခဲ့ပါတယ်ကိုကျော်နဲ့သူ့လှုပ်ဖို့ကင်ဖက်တွေကရွှေပြောင်းလှုပ်သမားအရေးကူညီနေတဲ့အဖွဲ့တစ်ခုကိုတိုင်ကြားခဲ့ပြီးအဲ့ဒီအဖွဲ့ကအေဂျင်စီဘက်ကိုဆက်သွယ်ရမှာတော့အေဂျင်စီဘက်ကဒါကအချင်းချင်းကြားမှာနားလည်မှုလွဲတာသာဖြစ်တယ်လို့တံပြန်ပြောပါဗျ။အဲ့ဒီနောက်သူတို့ကိုတခြားဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုစီကိုချိတ်ဆက်ပို့ဆောင်ခဲ့ပြီးအခုတော့ပိုကောင်းတဲ့အခြေအနေတစ်ခုနဲ့ပုံမှန်အလုပ်လုပ်ခွင့်ရနေကြပါပြီ။ကိုနေလင်းသူကထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားအရေးကူညီဆောင်ရွက်ပေးနေတဲ့ AAC မဟာမိတ်အဖွဲ့ကဖြစ်ပါတယ
်။သူတို့အတွက်တရားဝင်လူကုန်ကူးတဲ့ပုံစံမျိုးဖြစ်နေတယ်ကြ။ဘာဖြစ်လို့လဲဆိုတော့ကျွန်တော် MOU ရောက်တာဆိုတာကလုပ်ငန်းတစ်ခုမှစာချုပ်ချုပ်တိုင်းအဲဒီလုပ်ငန်းမှာလူတရားဆိုလူတရားလုံးရှိနေရမှာ။အခုကလုပ်ငန်းတစ်ခုမှစာချုပ်ချုပ်ရင်အဲဒီလုပ်ငန်းလူတရားဆိုရင်အဲဒီလုပ်ငန်းမှာလူတရားမှမရှိဘူး။ဘယ်လိုပို့ပလိုက်တာ။သူကသူခေါ်သားကိုသူကဝယ်ယူလိုက်တာ။ဝယ်ယူပြီးတော့ကျွန်တော်အလုပ်သမားကိုတရားဝင်လိုက်ပြီးတော့ရောင်းစားနေပြီဖြစ်နေတာ။
ကိုဇော်ကအသက်20အရွယ်သာရှိသေးပေမဲ့သခိုင်းတိုင်းမှာရှိနေတဲ့သူ့မိသားစုကိုထောက်ပံ့ချင်သူပါ။ဒါကြောင့်ထိုင်းနိုင်ငံက MOU နဲ့လုပ်ရမယ့်အလုပ်တစ်ခုအတွက်ပွဲစားတစ်ယောက်ကနေတဆင့်လိုင်စင်ရပြပအလုပ်ကံအကျိုးဆောင်ကုမ္ပဏီတစ်ခုကို19သိန်းကျော်ပေးခဲ့ရပါတယ်။ဩဂုတ်လမှာတော့သူ့အပါအဝင်လူ12ယောက်လောက်ကိုအေဂျင်စီကထိုင်းနိုင်ငံကိုခေါ်ဆောင်သွားခဲ့ပါတယ်။တမပရကန်ဒေတာမှာအလုပ်လုပ်ရမယ်လို့သူတို့ထင်ထားခဲ့ပေမဲ့တကယ်တမ်းကိုဇော်တို့အဲ့ဒီနေရာကိုလုံးဝမရောက်ခဲ့ရပါဘူး။စာချုပ်ပါလုပ်ငန်းခွင်မဟုတ်တဲ့ပကျင်ပူရီဒေတာနဲ့အယုဒယာမှာလုပ်လုပ်ခဲ့ရပြီးစူဖန်ပူရီဒေတာကငါးကံမှာတော့အလုပ်မရှိဘဲတလလောက်နေထိုင်ခဲ့ရပါတယ်။သူအခုရောက်နေတဲ့ပုခတ်မှာလည်းပုံမှန်အလုပ်မရဘဲဖြစ်နေတယ်လို့ကိုဇော်ကပြောပါတယ်
။သူဒီလာတယ်ဆိုမိသားစုလိုကထောက်ပံ့ပေးခြင်းလိုလာကြတယ်ဒီအလုပ်ကပုံမှန်မလုပ်ရအခုဘလို့ပုံစံဖြစ်နေရတော့ကျွန်တော်တို့အခုတပတ်ဖြစ်နေဗျာတပတ်လောက်အလုပ်လုပ်လုပ်လို့တခါလဲဒါပေမဲ့တပတ်လောက်ကနားဆိုဒီဟာလုပ်လိုက်ဒီဟာကိုကညာပြန်တုံးနေတာဆိုအိမ်ကိုလည်းမလွှဲနိုင်ဘူးဘလို့မှအဆင်မပြေ
ဇူလိုင်လကလေးကကုမ္ပဏီ၄ခုနဲ့ချိတ်ဆက်ပြီးထွက်လာတဲ့ MOU အလုပ်သမားအုပ်စု၄စုနဲ့ဒုအတန်ကစကားပြောခွင့်ရခဲ့ပါတယ်သူတို့တွေ့ကြုံရတဲ့ပြဿနာတွေထဲမှာလောအခရှင်းမပေးတာဒါမှမဟုတ်လောအခအပြည့်မရကြတာစာချုပ်ပါကုမ္ပဏီတွေမှာအလုပ်လုပ်ခွင့်မရတာပေးထားတဲ့နေရာထိုင်ခင်းတွေကမိုးမလုံတာစာချုပ်နဲ့လာတဲ့ကုမ္ပဏီတွေကဆောက်လုပ်ရေးပြီးဆုံးနေလို့အခြားဆောက်လုပ်ရေးဆိုင်တွေကိုအလုပ်တင်ဖြစ်ပို့ပေးတာတွေရှိနေပါတယ်အခြားကုမ္ပဏီတွေစီကိုလွှဲပြောင်းတာကအလုပ်သမားတွေအတွက်ပြဿနာရှိပါတယ်ဘာကြောင့်လဲဆိုတော့ MOU စနစ်အရအလုပ်သမားတွေရဲ့စာရွက်စာတမ်းတွေဟာကနဦးစာချုပ်ချုပ်ဆိုထားတဲ့ကုမ္ပဏီအတွက်ပဲအကျုံးဝင်တာကြောင့်ဖြစ်ပါတယ်အဲ့လိုမျိုးရွှေပြောင်းလှုပ်သမားတွေအပေါ်ခေါင်းပုံပြတ်ခံရတာတွေနဲ့ချိုးဖောက်မှုတွေကမထူးဆန်းတော့တဲ့ကိစ္စတစ်ခုလို့ဖြစ်နေတာကအခုမှမဟုတ်ပါဘူး။ဒါပေမဲ့မြန်မာမှာဆရာနာတိမ်းပြီးနောက်ပိုင်းမှာတော့ပိုများလာတယ်လို့အလုပ်သမားရေးကူညီဆောင်ရွက်ပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုနေလင်းသူကပြောပါတယ်
။အမှုနဲ့ရောက်ရှိလာပြီးတော့လုံးဝနှလားသုံးလားအလုပ်မလုပ်ရတဲ့အလုပ်သမားတွေပဲရှိနေတာ။အဲ့တော့ခုလုံကကျွန်တော်တို့ဒီအာဏာမသိရင်တော့အဲ့လိုမျိုးလုပ်သမားငဲပါတယ်ကြာ။တော့လုံငန်းဝင်မှာပတ်သက်မရှိတဲ့လုပ်သမားပဲရှိတယ်အခုကလုံငန်းကိုမလုပ်ရသေးပဲနဲ့တော့ဟိုစာအုပ်ကြီးလည်းမပေးအလုပ်လည်းလုံးဝမလုပ်ရပဲနဲ့အဲ့လိုအခက်အခဲနေရင်ဆိုင်ကလုပ်သမားကပိုများလာတာဗျာဟုတ်ကဲ့
ချိုးဖောက်ခံရတဲ့အလုပ်သမားပြဿနာတွေများလာတာဒါမှမဟုတ် Nyama tanyo nga alok dhamma tanya shi ga le, phi shen pi ra ma shi dalao ne pa ni bi. Hong ne a chong cha ra ri gu le lakhan phi su ra le ma shi dalao bhe lu alok dhamma ri ga su ja ba le. Do ta ne zaka pyo khe ya re nyama alok dhamma tanya shi ga ro, turu alok ma shi gu su yi, hong lakhan phi su pi re lu su ba le. Ta bhi en mo yu ne la re alok dhamma ri alok ma ya gu su ra lom wa ma shi gu lo nyin su khe de lu. Sa chok pa lo ngang khwen ni si gu da se lo ta phi de lu pyo su ba le.
Hello Machiba, yeah. I'm in a lab to my lonely house or a machine. General, I'm in a talare, even a long angle one, may young names and a general, a shallow angle. Imagine the Yashi, we are Alumio, Kuni, Sawyer, Biaro, Tibaga, Lotomai, Simbia, Sawyer, Biaro, Alu Shiba, Lotomai, Lonely House or a Machiba.
ဒီ ပြောဆို ချက် ကအလုပ်သမား တွေ နဲ့ အလုပ်သမား အဖွဲ့ အစည်း တွေ ပြောဆို တာ နဲ့ ကွဲ ပြား နေ ပါတယ်။ ထိုင်း နိုင်ငံ မှာ ရွှေ ပြောင်း အလုပ်သမား ရေး ကူညီ ဆောင်ရွက် ပေး နေ တဲ့ အဖွဲ့ အစည်း က အနည်းဆုံး 10 နဲ့ ချီ ရှိ ပါတယ်။ အဲ့ဒီ အဖွဲ့ တွေ က ဒုအ တန် ကို ပြော ပြ ချက် အရ သူတို့ ကို တိုက် ကြား မှု တွေ ပို များ လာ တယ် လို့ ဆို ပါတယ်။ ပညာ ရေး နဲ့ ဖွံ့ဖြိုး တိုးတက် ရေး Foundation FED အလုပ်သမား တာဝန် ခံ ကို မင်းမင်း ဦး က တော့ Agency တွေ နဲ့ အစိုးရ ပူးပေါင်း လှုပ် ဆောင် ပြီး
ဒီပြဿနာတွေကိုဖြေရှင်းသင့်တယ်လို့ထောက်ပြပါဗျ။အဲ့တော့နှစ်ဖက်အေဂျင်စီရှင်းနေမရှင်းဘူးဆိုတာဟိုလေဟိုတောင်ယူမှုရှိတဲ့တောင်ခံမှုရှိတဲ့ဆိုတာဘုနာပြောတဲ့တက်ဆိုင်ရာအစိုးရကဏ္ဍဆိုင်ရာတွေအဲသူတို့အနေနဲ့ဒီအေဂျင်စီတွေကတကယ်ပဲအဲတတ်မှတ်ထားတဲ့အတိုင်းသူတို့ပေးတဲ့ကတိအတိုင်းသူတို့ပြောတဲ့အကျိုးခံစားမှုအနေအတိုင်းဒီလုပ်သမားတွေကိုတကယ်ပေးနိုင်ရန်လုံးရ
ုံချာမှာဒီကိစ္စတွေကိုဖြေရှင်းနိုင်ဖို့အချိန်ယူကြရပြီးအမြဲတမ်းလွယ်လွယ်ကူကူဆောင်ရွက်နိုင်တာမျိုးတော့မဟုတ်ပါဘူး။ရှင်တန်ရက်တည်နိုင်ဖို့ကြိုးစားရုန်းကန်နေရတဲ့ကိုဇော်တို့လိုလူတွေအတွက်တော့ဘယ်လိုဖြေရှင်းမှုမျိုးကမဆိုသူတို့အတွက်မျှော်လင့်ချက်မရှိတယ်လို့ခံစားနေကြရပါတယ်။သူအနေနဲ့ရှေ့ဆက်ပြီးမလုပ်ရမယ်ဆိုတာကိုမတွေးတက်အောင်ဖြစ်နေရတယ်လို့ဆိုပါရတယ
်။အဲမှန်တယ်ပြောတာနောက်တိုင်းရတာပေါ့။ဒီသူတို့ကွန်မြူနီနဲ့ချုပ်မိကြကိုပဲမားတယ်လို့ပဲပြောမှလို့သူတို့ကဘာမှလည်းမလုပ်ပြီးတော့ဒီမှာလည်းလို့ပဲဘုံကစိတ်ပြည့်လက်ပြည့်ပဲသူကပြောမှလာဖြစ်ချင်တာဖြစ်တော့အဲ့လိုမျိုးပဲနေပြီးတော့ထိုင်ဆောင်နေတာပေါ့သူတို့ထုတ်ပေးမယ်ပြောတာဘာမှလည်းပြောလို့မရသူတန်ရုံးနဲ့ပါလမ်းပြီးတော့ပြပြန်တော့လေတန်ရုံးနဲ့လည်းအဲ့လိုမျိုးဒီဘက်ကအေဂျင်စီလောက်ပေးလိမ့်မယ်သူတို့ပြောရမယ်ဆောင်းဆောင်းတိုင်မထိုင်ဆောင်နေတာပေါ့
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
ထိုင်ရောက်မြန်မာလူသားတချို့လဲပြားကောင်းမွန်ဖြတ်ခံနေရတာကို Frontier Wine Dot သားတွေတင်ဆက်ထားတဲ့ဒုတန်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့ဥတ္တမောင်တန်ရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာလာမယ့်အမေရိကန်ရွေးကောက်ပွဲကိုသုံးသပ်ထားပါတယ်လာမယ့်2024ခုနှစ်အမေရိကန်ရွေးကောက်ပွဲမှာယခင်သမ္မတဟောင်းဒေါ်နယ်ထရမ့်သာအနိုင်ရခဲ့ရင်မြန်မာဒီမိုကရေစီလှုပ်ရှားမှုအပေါ်ဘယ်လိုသက်ရောက်နိုင်ပါလဲမြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွင်တဲ့ဥတ္တမောင်တန်မင်းများဆွေးနွေးတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
အမေရိကန်တပ်ပြည်ရွေးကောက်ပွဲကိုကျင်းပဖို့တနစ်လိုပါခဲ့တယ်ဒါပေမဲ့အမေရိကန်နိုင်ငံကြီးမှာမြမဒီမိုကရေစီလှုပ်ရှားမှုအတွက်ဆော်အော်စီယိုရေးလုပ်ငန်းတွေလုပ်မယ်ဆိုရင်တော့တနစ်ဆိုတာလုံလောက်ရုံပဲရှိတယ်ဆိုတဲ့အချိန်ကာလပါလာမယ့်နှစ်ရွေးကောက်ပွဲမှာလက်ရှိသမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရမ့်တို့ပြန်ကြရလိမ့်မယ်လို့အများကယူဆထားကြပါတယ်။နယူးယောက်တိုင်းသတင်းစာကြီးနဲ့ဆီယန်နာကောလိပ်တို့ပူးတွဲကောက်ယူခဲ့တဲ့လူလူသဘောထားစစ်တမ်းအရာဆိုရင်တော့မစ္စတာထရမ့်နဲ့မစ္စတာဘိုင်ဒန်ကိုပါတီနည်းအကြအကျိတ်နဲ့ပြန်ရလိမ့်ရှိတယ်ပြည်နယ်၅ခုမှာဦးဆောင်နေပြီးမစ္စတာဘိုင်ဒန်ကတစ်ခုပါဦးဆောင်နေပါတယ်။နိုဝင်ဘာလ9ရက်နေ့နယူးယောက်တိုင်းသတင်းစာမှာဖော်ပြခဲ့တဲ့အဲ့ဒီစစ်တမ်းအရာမစ္စတာထရမ့်က400ခိုင်နှုန်းကနေ100ခိုင်နှုန်းထိဥဆောင်နေတဲ့ပြည်နယ်တွေကတော့အရီဇိုနာ၊ဂျော်ဂျီယာ၊မစ်ရှိဂန်၊နီဗားဒါးနဲ့ပန်ဆာဗေးနီးယားပြည်နယ်တွေပဲဖြစ်ကြပါတယ်။မစ္စတာဘိုင်ဒန်က100ခိုင်နှုန်းနဲ့ဥဆောင်နေတဲ့ပြည်နယ်ကတော့ဝက်စ်ကွန်ဆင်ပြည်နယ်ပါ။ဒီလိုအခြေအနေတွေကြောင့်မစ္စတာထရမ့်ကသမ္မတဖြစ်ခဲ့လို့ရှိရင် လာနိုင်တဲ့လူဝေမှုကြီးကြရေးအစီအစဉ်ကိုနယူးယောက်တိုင်းသတင်းစာကြီးကနိုဝင်ဘာလ17ရက်နေ့မှာရေးခဲ့ပါတယ်။ AP သတင်းဌာနကလည်းဖန်တဘရဖြစ်လာခဲ့ရင်လှုပ်လာမဲ့အစီအစဉ်တွေအကြောင်းကိုနိုဝင်ဘာလ17ရက်နေ့ကရေးသားခဲ့ပါတယ်။ဒီပတ်ဒီမိုကရေစီလူ့ခွင့်ရေးတဲ့ခေတ္တပတ်အစီအစဉ်မှာ Trump American Democracy နဲ့လူ့ခွင့်ရေးအကြောင်းတင်ပြခဲ့ပါတယ်။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့1990ပြည့်နှစ်ရွေးကောက်ပွဲမှာပလဲမဲဆန္ဒနယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်ဖြစ်တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါခင်ဗျာဟုတ်ကဲ
့။ဟုတ်ကဲ့ဆရာ။ဒီအချိန်အားဖြင့်ဆိုရင်တော့နည်းနည်းစောသေးတယ်လို့ပြောနိုင်တာပေါ့နော်။ကျွန်တော်တို့ဒါပေမဲ့ American Media တွေမှာတော့ Trump ပြန်လာခဲ့တယ်ရှိတော့ဆိုတဲ့ဆောင်းပါးတွေကိုကျွန်တော်တို့တွေ့လာရပါတယ်။ထရမ်ကတမတာဖြစ်လာခဲ့ရင်အမေရိကန်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေကဘလို့ဖြစ်နိုင်မယ်လို့ဆရာထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒေါ်နယ်ထရမ်ကအရင်တကြိမ်ကလည်းပဲဒီမွတ်စလင်အစ္စလာမ်ဘာသာကိုစန့်ကျင်တဲ့ဆုံးဖြတ်ချက်တွေအများကြီးလုပ်ခဲ့တယ်အခုလည်းသူမဲဆွဲကမ်ပိန်းတွေကိုကြည့်လို့ရှိရင်အဲ့ဒီသဘောတွေသူဆက်ပြောပါတယ်ခင်ဗျအခုဖြစ်နေတဲ့ဟာမတ်စ်ကနေအစ္စရေးကိုစတင်တိုက်ခိုက်တဲ့အခုကြီးမပြီးသေးတဲ့ပြင်းထန်လာတဲ့စစ်ပွဲမှာလည်းပဲထရမ့်တက်လာလို့ရှိရင်အပြောင်းအလဲတွေရှိနိုင်ပြီးတော့အမေရိကန်ရဲ့လက်ရှိဖြစ်နေတဲ့ကျင့်သုံးနေတဲ့ပေါ့ဒီတံပိုးထားမှုတွေဒီမိုကရေစီတွေလူ့ခွင့်ရေးတွေဆိုတာမှာမေးစရာမေးခွန်းအစ်စ်တွေဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်မှန်းပါတယ်ခင်ဗျဟုတ်ကဲ့
အဲ့ဒီလိုဒါထရမ့်ရဲ့မိုဆစ်ဆိုင်ရာမူဝါဒနဲ့ဆက်နွယ်ပြီးတော့ပေါ့နော်ကျွန်တော်တို့အမေရိကန်နိုင်ငံကြီးဝါဒအထူးသဖြင့်ရိုဟင်ဂျာဆိုင်ရာမူဝါဒကဘယ်လိုဖြစ်သွားနိုင်မယ်လို့ဆရာထင်လဲခင်ဗ
ျတကယ်လို့သာထရမ့်တက်လာပြီးတော့အမေရိကန်အစိုးရရဲ့ policy ကဒီရိုဟင်ဂျာနဲ့ပတ်သက်ပြီးဘာလာမလဲဆိုတာနည်းနည်းတော့ဟိုပြောရတော့ခက်သေးတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာထရမ့်အတွက်ကြည့်လို့ရှိရင်သူကအမတမအသေးစားလေးသိသိလေးသူကတော့ကြီးကြီးကြီးကြီးမားမားတွေလုပ်ခင်တဲ့ပုံကူဖြစ်ပါလေဒီကိစ္စလည်းရက်ခက်လာနိုင်တယ်မွတ်စလင်တိုင်းပြည်တွေကနေပြည်ဝင်ခွင့်ကိစ္စတွေအစသဖြင့်ကိုသူကန့်တတ်မှဖြစ်တော့ဟိုသူ့လက်ထက်တော့အစလည်းဗမာနိုင်ငံတော်ပါသွားသေးတယ်နောက်ကြတော့သူပြန်လျှော့ပေးတာပေါ့နော်ဆိုတော့ဒီအတွက်ရိုဟင်ဂျာတွေကရောနောက်တစ်ခါဒီအဲဒီလှုပ်ရှားမှုဥဆောင်နေတဲ့ပုံကူတွေကရောတကယ်လို့သာထရမ့်တက်လာရင်ချက်ကတ်မှုအစ်စ်တင်တဲ့အဲလောက်ဆောင်ဖို့လိုလာကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဟုတ်ကဲ့ဆရာအဆက်သေးပဲပေါ့နော်ဆိုတော့ဒီရိုဟင်ဂျာမူဝါဒလို့ပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒကဘာလို့ဖြစ်သွားနိုင်တယ်လဲမြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်မှာဘာလို့သိအောင်မှုတွေရှိလာနိုင်မလဲဆရာ
ဟုတ်ကဲ့အင်ဒိုပစိဖစ်ခေါ်တဲ့ဒီအိန္ဒိယသမုဒ္ဒရာနဲ့ပစိဖစ်တောင်ပိုင်းရှိတောင်ပိုင်းပေါ့နော်အဲနောက်တောင်ပိုင်းအဲ့သမုဒ္ဒရာဂျာဆက်တဲ့နိုင်ငံညာရေးပေါ်လစီကိုအမေရိကန်ကထဲထဲဝင်ဝင်လေးလေးနက်နက်အခုဆိုကြဲကြဲပြန့်ပြန့်ဆောင်ရွက်နေတယ်ထရမ့်ပြန်တက်ရင်လည်းပဲအဲ့ဒီပေါ်လစီကိုဆက်ပြီးကျင့်သုံးနိုင်မယ်လို့ကျွန်တော်ယူဆတယ်ပိုဆိုးနိုင်တာကတော့ဒေါ်နယ်ထရမ့်ဟာတရုတ်နဲ့ပတ်သက်ရင်တော်တော်ခါးခါးသီးသီးရှိတဲ့သမ္မတဖြစ်တယ်အခုလည်းဆန်ဖရန်စစ္စကိုမှာသမ္မတနဲ့သမ္မတနှစ်ဦးတွေတွေ့နေကြတယ်တနည်းအားဖြင့်အဲနှစ်နိုင်ငံခေါင်းဆောင်တွေကဆက်ဆက်ရေးပို့ပြီးတော့တိုးတက်လာအောင်ကြိုးစားနေတဲ့ကာလပေါ့နော်အဲ့တော့အဲ့ဒီကာလထဲမှာဂျိုးအဲထရမ့်နဲ့တက်လာရင်ဒီအစီအစဉ်ကြီးပြောင်းသွားမယ်အဲ့ဒီအစီအစဉ်ထဲမှာဗမာနိုင်ငံလည်းပါဝင်နေတယ်သို့တော်လည်းပဲဒီ Indo-Pacific ဥတီတဲ့ဒေတာတော်နိုင်ငံရေးကိစ္စကတော့ပို့ပြီးတော့ပြင်းထန်လာနိုင်တယ်တကယ်လို့ထရမ့်တက်လို့ရှင်เนาะအဲအဲ့ဒါဟာတရုတ်ဆန့်ကျင်ရေးကိုဥတီတဲ့ဟာဖြစ်တယ်ကွာဗမာနိုင်ငံအပေါ်မှာသေးသေးချာချာကိုကျွန်တော်တက်ရောက်မှုတွေရှိနေတယ်ဘယ်လောက်ထိကောင်းမလဲဆိုမလဲကတော်တော်ခက်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံကတရုတ်နိုင်ငံတွေကကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီအတွဲနေပြီးတော့လှုပ်ရှားကြိုင်စီရလဲဆက်လှုပ်ရှားတွေများတဲ့တွေကျွန်တော်စိုးရင်တာကထရမ့်ကြောင့်မလို့တရုတ်နိုင်ငံအပေါ်မှာတက်ရောက်မှုကနေဗမာနိုင်ငံကိုရောင်ပြန်ဟပ်ပြီးတော့အဆိုးတွေဖြစ်မလာပါစေနဲ့လို့သာဆုတောင်းမျှော်လင့်ရ တယ်လို့ပြောပြသည်ခင်ဗျ။ဟုတ်ကဲ့ခင်ဗျ။ဟု
တ်ဆရာ။အခုလောလောဆယ်မှာဆိုလို့ရှိရင်လည်းတရုတ်နဲ့စစ်ကောင်စီကြားဆက်ဆံရေးကနည်းနည်းလေးအခုထစ်လေးရှိတယ်။နောက်တစ်ခါကျွန်တော်တို့ဒီမွတ်စလင်စာကျင်းနဲ့ပတ်သက်ပြီးအမျိုးပါသောတာဒနာလှုပ်ရှားမှုပေါ့နော်ကျွန်တော်တို့ဒီပြတဲ့ရှိနေတယ်။အဲ့ဒီအမျိုးပါသောတာဒနာလှုပ်ရှားမှုကိုလည်းစစ်ကောင်စီကထောက်ခံထားတယ်။ဒီလိုအတိုင်းအစတွေရဆိုရင်မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်မှာဘယ်လိုများတည်ရောက်မှုရှိမယ်လို့ဆရာထင်လဲ
။အဲဘာသာရေးပါလာတဲ့နိုင်ငံရေးဟာအမ်တမအပြောရအလုပ်ရခက်ပါတယ်ခင်ဗျ။ကျွန်တော်တို့နိုင်ငံမှာဒီဘာသာရေးကိုအသုံးချပြီးတော့လက်ရှိစစ်ကောင်စီရောအရင်အာဏာသိမ်းတဲ့အဲကောင်စီတွေကအသုံးချခဲ့ကြတာပေါ့နော်အခုဆိုရင်တော်တော်စိုးစိုးဝါးဝါးအခြေအနေအထိတနည်းအားဖြင့်အများစုကိုယ်ွယ်တဲ့ဗုဒ္ဓဘာသာရဲ့အဲအသွေးအယောင်ဂုံရှင်ဟာတော်တော်ကြဆင်းတဲ့အနေအထားကိုရောက်ဖြစ်ပါတယ်ခင်ဗျနောက်တစ်ခါကျွန်တော်တို့ဆွေးနွေးနေတဲ့ဒေါ်နယ်ထရန့်သူကလည်းပဲဘာသာရေးမှာသူကိုးကွယ်တဲ့ခရစ်ယာန်ဘာသာကိုလိုလာတဲ့ပို့ပြီးတော့တင်နေတယ်လို့ကျွန်တော်မြင်တယ်။သူကမ်ပိန်းမိန့်ခွန်းတွေမှာဆိုရင်ပညာရေးဝန်ကြီးဌာနကိုဖြုတ်ပစ်ပြီးတော့ကျောင်းတွေမှာဆုတောင်းပွဲတွေလုပ်ရမယ်ဆိုတဲ့ဒီပြောလာတယ်။တနည်းအားဖြင့်သူကလည်းဟိုခရစ်ယာန်ဘာသာအစွန်ရောက်တစ်ခုဖြစ်တယ်။ကျွန်တော်တို့မေခွန်းဆွေးနွေးနေတကဗုဒ္ဓဘာသာအစွန်ရောက်ကိစ္စကိုအသုံးချတဲ့ကိစ္စဖြစ်တော့ကနှစ်ခုလုံးကကျွန်တော်အမြင်တော့မလျော်တဲ့ကိစ္စတွေဖြစ်ပါတယ်ဘာသာရေးကိုအသုံးချတာနိုင်ငံကြီးအကျိုးစီးပွားအတွက်အသုံးချတာဖြစ်တဲ့အတွက်မကောင်းဘူးလေထရမ့်တဲ့ကိစ္စရောစစ်ကောင်စီလက်ရှိစစ်ကောင်စီကိစ္စရောဟာအမ်တမ်းမှကြီးကျယ်တဲ့ကြီးမားတဲ့ထိုးနှက်ချက်ကြီးဖြစ်တော့ကျွန်တော်တို့သတိကြီးကြီးနဲ့ရင်ဆိုင်ဆန့်ကျင်ပြီးတော့ကောင်းကြိုးစားရမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျဟ
ုတ်ကဲ့ဆရာကျွန်တော်နောက်ဆုံးမင်းကလေးပါဆရာဒါထရမ့်လာနိုင်တဲ့ဆိုတဲ့ယူဆချက်ပေါ်မှာခြေခံပြီးတော့ပေါ့နော်အမေရိကန်မှာရောက်နေတဲ့မြန်မာတွေအနေနဲ့ဘလို့လှုပ်ရှားမှုတွေစတော့ထားရင်ကောင်းမယ်လို့ဆရာထင်ပါတယ်ခင
်ဗျဟုတ်ကဲ့ခင်ဗျအခုဆိုဒေါ်နယ်ထရမ့်ဆိုနောက်ထပ်ပေါ့နော်တစ်နှစ်အကျော်သူတကယ်လို့တက်ရင်၄နှစ်အဲ့အတွက်ပါဒါတောင်မှရေတို့ပဲဖြစ်သေးတယ်။ပြင်ဆင်မှုတွေကျွန်တော်တို့လုပ်သင့်ကြတယ်။စီယုံမှုလော်ဘီလို့ခေါ်တာပေါ့နော်။အဲ့ကိစ္စတွေလည်းကျွန်တော်တို့လုပ်သင့်ကြတယ်လို့ယူဆတယ်။ကျွန်တော်တို့တူရာဘာပဲလုပ်လို့ရှေ့ကိုမျောပြီးတော့ရေတို့ရောရေစီရောမျောတဲ့အဲလှုပ်ဆောင်စဉ်းစားမှုတွေကျိုးအပ်ပါတယ်။ဒီအခွန်ကောင်းကိုအသုံးချပြီးတော့အမေရိကန်မှာနေတဲ့ကျွန်တော်အပါဝင်ပေါ့နော်ကျွန်တော်တို့အပါဝင်မြန်မာနိုင်ငံသူနိုင်ငံသားတွေဟာဂျိုးဘိုင်ဒန်ကနေပြီးတော့ဒေါ်နယ်ထရန့်အပြောင်းလဲရှိနိုင်တယ်ဆိုတဲ့အယူဆနဲ့ရှိရင်တို့အတွက်တို့နိုင်ငံအတွက်ပေါ့နော်ကောင်းအောင်မလုပ်မလဲဆိုတဲ့စဉ်းစားမှုတွေလှုပ်ဆောင်မှုတွေအခုတွေကဆောင်ရွက်တင်ကြတယ်လို့ကျွန်တော်လေးစားစွာအကြံပေးပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျဟု
တ်ကဲ့ဆရာကြီးအများကြီးကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကောင်းပါပြီခင်ဗျာကောင်းပါပြီ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားသူကတော့1990ခုနှစ်ရွေးကောက်ပွဲမှာပလဲမြို့နယ်ကနေအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရဲ့အမတ်ဖြစ်ဆောင်ရွက်ခဲ့တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်ကျွန်တော်တို့ပါပ
ါလာမယ်အမေရိကန်ရွေးကောက်ပွဲသုံးသက်ချက်ဒေါက်တာတင့်ဆွေနဲ့ဆရာတင်မောင်းတန်းမင်းမြန်းဆွေးနွေးပေးခဲ့တာပါမချာခင်လဲနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားရေးနဲ့ဥတုရာသီအစီအစဉ်တွေလာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါဦးခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရယူပါရှင်။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့စနေညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32အပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းတွေည10:00ဆက်နားဆင်ကြည့်ရှုနိုင်ပါတယ်အခုမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့စနေနေ့တိုင်းပြောပြနေကြနောက်ပတ်စဉ်ကဏ္ဍတွေက လေယာစီးပွားရေးနဲ့ဥရုယာဒီအစီအစဉ်မတိုင်ခင်အာရှနိုင်ငံရေးအစီအစဉ်ပထမပါဒီတစ်ပတ်တော့အာရှခေါင်းဆောင်တွေရဲ့ APEC ထိပ်သီးပွဲတဲ့လှုပ်ရှားမှုကိုပြောပြထားပါတယ်တရုတ်သမ္မတရှီဂျင်ပင်ပါဝင်အာရှတိုက်ကခေါင်းဆောင်တွေဟာအမေရိကန်ပြည်ထောင်စုမှာပြုလုပ်တဲ့ APEC အစည်းအဝေးကိုတက်ရောက်ခဲ့ကြပါတယ် APEC ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်အစည်းအဝေးကျင်းပနေစဉ်မှာပဲအိန္ဒိယသမ္မတမိုဒီဦးဆောင်ပြီးကမ္ဘာတောင်ဘက်ချမ်းကဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေရဲ့အွန်လိုင်းညီလာခံကိုလည်းကျင်းပခဲ့ပါတယ်ဒီအကြောင်းတွေကိုစူးစီးပြီးကိုစော်မုကျော်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာနိုဝင်ဘာလ15ရက်ကနေ18ရက်နေ့အထိကျင်းပနေတဲ့ APEC APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံကိုအာရှတိုက်ကခေါင်းဆောင်တွေဖြစ်တဲ့တရုတ်သမ္မတရှီဂျင်ပင်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတောင်ကိုရီးယားသမ္မတယွန်ဆူယိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုစတဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်တင်မာမှုတွေရှိနေတဲ့ကမ္ဘာငါအကြီးဆုံးနိုင်ငံနှစ်နိုင်ငံအမေရိကန်နဲ့တရုတ်ရဲ့ထိပ်သီးခေါင်းဆောင်တွေဖြစ်တဲ့သမ္မတဘိုင်ဒန်နဲ့သမ္မတရှီဂျင်ပင်တို့အစည်းအဝေးပြင်ပမှာနိုဝင်ဘာလ15ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ပြည်သူပေါင်းဆောင်တဲ့တိုးတက်မှုတွေရရှိခဲ့တယ်လို့ဆိုနိုင်ပါတယ်။တရုတ်အနေနဲ့အမေရိကန်နဲ့လက်တွဲဘက်မိတ်ဆွေဖြစ်ဖို့အစဉ်အသင့်ရှိပါတယ်လို့သမ္မတရှီဂျင်ပင်ကပြောဆိုခဲ့ပါတယ်
။中国愿意同美国做伙伴
တရုတ်ဟာအမေရိကန်နဲ့လက်တွဲဘက်မိတ်ဆွေဖြစ်ဖို့ဆန္ဒရှိပါတယ်။တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်တဲ့ကျွန်တော်တို့ရဲ့အခြေခံစည်းမျဉ်းတွေကတော့အပြန်အလှန်လေးစားမှုငြိမ်းချမ်းစွာအတူတကွတည်ရှိမှုနဲ့နှစ်ဖက်အကျိုးရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေပဲဖြစ်ပါတယ
်။သမ္မတဘိုင်ဒန်ကလည်းတွေ့ဆုံမှုမှာအရေးပါတဲ့တိုးတက်မှုတွေဖြစ်ခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ To any concern about anything between our nations or happening in our region.We should pick up the phone and call one another.
ဖဲနဲ့တဖက်စိုးရိမ်မှုတွေရှိတဲ့အခါဖုန်းခေါ်ဆက်သွယ်စကားပြောနိုင်တဲ့ဆက်သွယ်ရေးမျိုးပြန်လည်စတင်နိုင်မှာဖြစ်ပါတယ်။ဒါဟာအရေးပါတဲ့တိုးတက်မှုတစ်ရပ်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါ။နိုင်ငံအခြားဆက်သွယ်ရေးပြန်လည်ဖွင့်လှစ်ဖို့သမ္မတနှစ်ဦးသဘောတူခဲ့ပါတယ်။စစ်ဘက်တာဝန်ရှိသူတွေအခြားဆက်သွယ်ရေးကိုလည်းပြန်လည်စတင်ဖို့သဘောတူခဲ့ပါတယ်။သမ္မတရှီဂျင်ပင်နဲ့တွေ့ဆုံမှုမှာနိုင်ငံတန်တမာရေးနဲ့စီရေးအရာဆက်သွယ်ရေးလမ်းကြောင်းတွေပြန်လည်ဖွင့်လှစ်နိုင်ဖို့အဓိကမျှော်မှန်းတယ်လို့သမ္မတဘိုင်ဒန်ကနိုဝင်ဘာလ14ရက်နေ့မှာပြောဆိုခဲ့ပါတယ်။ဒီညီမှန်းချက်အောင်မြင်ခဲ့တယ်လို့ဆိုနိုင်ပါတယ်။နိုင်ငံအေးချမ်းစွာပြိုင်ဆိုင်ရေးကိုအမေရိကန်ဘက်ကဆွေးနွေးခဲ့ပါတယ်။တရုတ်အမေရိကန်အကြားထိုင်ဝမ်ကိစ္စတောင်တရုတ်ပင်လယ်ပြင်ကိစ္စရုရှားယူကရိန်းစစ်ပွဲကိစ္စအခုခါအစ္စရေးဟားမတ်ကိစ္စစာဓာရီအပေါ်သဘောထားကွဲလဲမှုတွေရှိနေပေမဲ့အခြေခံပူးပေါင်းဆောင်ရွက်ရေးနဲ့နှစ်နိုင်ငံအဆက်အသွယ်မပြတ်ရေးကိုသဘောတူခဲ့ပါတယ်။အခြားကိစ္စရပ်တွေအပေါ်ဆွေးနွေးမှုရှိမရှိထုတ်ပေါ်ပြောဆိုခြင်းမရှိပေမဲ့ထိုင်ဝမ်အရေးကိုတော့ဆွေးနွေးခဲ့ပါတယ်။ထိုင်ဝမ်ကိုအမေရိကန်ကလက်နက်မထောက်ပံ့ဖို့လွတ်လပ်ရေးကိုအတိအမှတ်မပြုဖို့တရုတ်ပြည်တပြည်တည်းမူဝါဒကိုလက်ခံဖို့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဖို့သမရရှိချင်းပင်ကဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံသားဝင်ကြီးကပြောပါတယ်။သမရဘိုင်ဒန်ကလည်းတရုတ်ပြည်တပြည်တည်းမှုကိုဆက်လက်ကင်ဆွဲထားပါတယ်လို့သတင်းစာရှင်းလင်းပွဲမှာထပ်မံအတည်ပြုခဲ့ပါတယ်။အခုလိုအချိန်မှာပဲတင်းမာမှုတွေရှိနေတဲ့တရုတ်နဲ့ဂျပန်အကြားထိပ်သီးခေါင်းဆောင်တွေဖြစ်တဲ့သမရရှိချင်းပင်နဲ့ဂျပန်ဝင်ကြီးချုပ်ဖူမီယိုကီရှိဒါတို့လည်းတီကြားတွေ့ဆုံခဲ့ပါတယ
်။ええまたロシアとの連携を含む中国による我が国周辺での軍事活動
ジャパンနိုင်ငံအနီးတရုတ်ရဲ့စီးရဲလှုပ်ရှားမှုတွန်းမြင့်လာတဲ့ရုရှားနဲ့ပါပူးပေါင်းပြီးစီးရဲလှုပ်ရှားမှုတွေတိုးလာတဲ့အပေါ်လွန်စွာစိုးရိမ်မိတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ကလည်းဖူရှိမားနျူကလ িয়ার ဆက်ရုံကတက်ရောက်ကြည့်တဲ့ရေတွေပင်လယ်ထဲဆွန့်ပစ်ခဲ့တာဟာလူသားတွေရဲ့ကျန်းမာရေးကိုထိခိုက်နိုင်တယ်လို့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဒါအပြင်ထိုင်ဝမ်ရေလက်ကြားအရေးကိုလည်းဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။တရုတ်သမ္မတရှီဂျင်ပင်ကဘုံအကျိုးရှိမဲ့ကိစ္စတွေကိုအာရုံစိုက်ဖို့နဲ့မတူညီတာတွေကိုဆွေးနွေးညှိနှိုင်းရမယ်လို့ပြောဆိုခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ကလည်းနှစ်ဖက်အကျိုးရှိမဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုဆက်လက်ကြိုးပမ်းသွားမယ်လို့ပြောဆိုပါတယ်။တရုတ်အနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ကမ္ဘာအင်အားကြီးနိုင်ငံဖြစ်လာရေးကိုအဓိကဆောင်ရွက်နေပြီးဇာကာလာပဋိပက္ခတွေကိုရှောင်ရှားလိုတဲ့သဘောရှိတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။အခုလိုအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံပြုလုပ်နေချိန်မှာပဲ နိုဝင်ဘာလ18ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်မိုဒီဦးဆောင်ပြီးနိုင်ငံပေါင်း100ကျော်ပါဝင်တဲ့ကမ္ဘာတောင်ပယ်ချမ်းကဖွံ့ဖြိုးဆဲနဲ့ဆင်းရဲတဲ့နိုင်ငံတွေရဲ့ထိပ်သီးညီလာခံကိုအွန်လိုင်းကနေပြုလုပ်ခဲ့ပါတယ
်။အာရှ क्षेत्र की घटनाओं से नई चुनौतियां उभर रही है।
ဒီညီလာခံမှာအိန္ဒိယဝန်ကြီးချုပ်မိုဒီကအောက်တိုဘာလ9ရက်အချမ်းဖက်တိုက်ခိုက်မှုကိုရှုံးချခဲ့တယ်လို့အစ္စရေဟမတ်ပတိပကမှာအရသာတွေသိဆုံးခဲ့ရတဲ့အပေါ်ရှုံးချခဲ့ပါတယ်။ဒီတောင်ပိုင်းထိပ်သီးညီလာခံဟာပြီးခဲ့တဲ့စက်တင်ဘာလကအိန္ဒိယမှာကျင်းပခဲ့တဲ့ G20 သက်မှုစည်းဝါးကျင်းပကြီးနိုင်ငံ20ထိပ်သီးအစည်းအဝေးရဲ့နောက်ဆက်တွဲဖြစ်ပါတယ်။ကမ္ဘာတောင်ပိုင်းနိုင်ငံတွေအနေနဲ့မိမိတို့ရဲ့လိုအပ်ချက်နဲ့စိုးရိမ်မှုတွေကိုစူးစီးညီညွတ်စွာထုတ်ဖော်တင်ပြကြဖို့နဲ့စုပေါင်းတိုင်ပင်ဖို့ပူးပေါင်းလှုပ်ဆောင်ဖို့အဆက်အသွယ်မပြတ်ဖို့တီတွင်ဖန်တီးဖို့နဲ့စွမ်းရည်မြင့်တင်ဖို့စတဲ့စီ၅လုံးကိုဆောင်ရွက်ကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကတိုက်တွန်းခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှခေါင်းဆောင်တွေလည်းဖြစ်တဲ့မြန်မာအိန္ဒိယချင်းတရုတ်နဲ့အိန္ဒိယခေါင်းဆောင်တွေအေးဖက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးပွဲတွေလှုပ်ရှားခဲ့တာတွေကိုကိုစုံမို့ကျော်ပြောပြတဲ့အာရှနိုင်ငံအစည်းအဝေးမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့လေယာစီးပွားအပတ်စဉ်ကဏ္ဍပါတိုက်ပွဲတွေကြောင့်လေယာထွက်ကုန်ဈေးတက်နေတာကိုပြောထားပါဗျ။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍထိတ်တန့်ရောက်နေတဲ့သတင်းဖြစ်တဲ့ရှမ်းမြောက်နဲ့ရခိုင်ပါဝင်နေရာဒေသနှင့်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လေယာထွက်ကုန်ဈေးကွက်နဲ့ကုန်သွယ်ရေးထိခိုက်ခဲ့ရတာကို The Farmers Time Media ကပြောပြထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်တွင်လေယာစီးပွားသတင်းတွေကိုကိုမြင့်မီဟန်နေသူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရှမ်းမြောင်းနဲ့ရခိုင်အပါအဝင်နေရာဒေသအနှံဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လေယာထွက်ကုန်ဈေးကွက်နဲ့ကုံသွယ်ရေးကိုဘလို့တက်ရောက်မှုဖြစ်နေလဲဆိုတဲ့သတင်းတွေနဲ့စကြင်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ရခိုင်တပ်တော် AA နဲ့စစ်တပ်ကြားတကြော့ပြန်တိုက်ပွဲတွေကြောင့်ပြည်တွင်းကုံသွယ်ရေးအပါအဝင်နေဆက်ကုံသွယ်ရေးလုပ်ငန်းတွေပါရပ်တန့်သွားတယ်လို့ဒေသခံကုံသွယ်တွေကပြောပါတယ်။စစ်တပ်ဘက်ကရခိုင်ပြည်နယ်ကိုဝင်ရောက်နိုင်တဲ့ကုန်းလန်းနဲ့ရေလန်းခရီးကိုပိတ်လိုက်တာကြောင့်ပြည်မတွေကနဲ့ရခိုင်ပြည်နယ်တွေကိုကုန်းလန်းရောရေလန်းကပါကုန်စည်တွေတည်ယူပို့ဆောင်လို့မရတော့တဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်နေဆက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကုန်ပစ္စည်းတင်ပို့မှုတွေပါရပ်တန့်ကုန်တာဖြစ်တယ်လို့စစ်တွေမြို့ကနေဆက်ကုန်သွယ်တအူးကပြောပါတယ်။ရန်ကုန်စစ်တွေကားလမ်းကိုပါပိတ်လိုက်တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ပို့နိုင်ဖို့ဝင်ရောက်လာတဲ့ရေရှူငါပဲနဲ့ကြက်သွန်းဂျင်းဆိုစတဲ့ကုန်ပစ္စည်းတွေဟာစစ်တွေမြို့ထဲမှာပဲပိတ်မိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုကုန်ပစ္စည်းတင်ပို့ရမှာစစ်တွေကုန်သွယ်ရေးစခန်းနဲ့မောင်းနှောကုန်သွယ်ရေးစခန်းတို့ကနေတင်ပို့တာဖြစ်ပြီးစစ်တွေကုံသွယ်ရေးစခန်းကကုံသွယ်မှုပုံများတယ်လို့ဒေသခံကုံသွယ်တွေကပြောပါတယ
်ကုံသွယ်ရင်းလန်းချောင်းတွေပိတ်ထားတဲ့အတွက်ဂျင်းအဝယ်တွေရပ်နေပြီးဈေးတွေလည်းကျဆင်းနေပါတယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကကုံသွယ်ရင်းလန်းချောင်းတွေကိုပိတ်ထားတဲ့အတွက်ဂျင်းအယောင်းဝယ်ရပ်တည်နေပြီးဈေးတွေလည်းကျဆင်းနေတယ်လို့ကုံသွယ်တွေကပြောပါတယ်မြန်မာနိုင်ငံကဂျင်းတွေကိုရှမ်းပြည်နယ်မှာအများဆုံးစိုက်ပျိုးပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုအဓိကတင်ပို့နေတာဖြစ်ပါတယ်။လက်သလုံးမှာတော့ရှမ်းပြည်နယ်အောက်ပန်းစည်းကွက်မှာလည်းဝယ်ယူသူရှိလို့ဂျင်းပိတ်တာချင်းထောင်နဲ့ချီပြီးပိတ်မိနေတယ်လို့ဈေးနှုန်းတွေလည်းကျဆင်းနေတယ်လို့အောက်ပန်းမြို့ကကုန်စည်အမျိုးမျိုးရောင်းဝယ်သူတူကပြောပါတယ်။နိုဝင်ဘာလပထမပတ်ကဂျင်းသပိတ်တာကို3800ကျပ်ထိဈေးကောင်းရရှိခဲ့ပြီးမယ်။နိုဝင်ဘာ15ရက်နေ့မှာတော့သပိတ်တာကို2500ကျပ်ထိဈေးကျဆင်းသွားတာဖြစ်ပါတယ်။
တိုက်ပွဲတွေရှိနေပေမဲ့မူဆယ်နေဆက်မှာဖျဲသခွားဈေးကောင်းရနေပါတယ်တရုတ်နိုင်ငံကိုမြန်မာဖျဲသည့်တင်ပို့ရမှာတည်ယူပို့ဆောင်ရေးကုန်ကြမ်းမှုဈေးတွေကြီးမြင့်တဲ့အပြင်လမ်းခီးလုံခြုံရေးအခက်အခဲတွေရှိနေပေမဲ့လည်းဈေးကောင်းရနေတာကြောင့်အရေးစုံပြီးတင်ပို့နေကြတယ်လို့ဖျဲကုန်တွေကပြောပါတယ်တရုတ်ဘက်မှာမြန်မာဖျဲသည့်တံကိုတရုတ်ငွေယွမ်6000ကနေ6500အထိဈေးကောင်းရရှိနေတာကြောင့်ဖျဲ16တံမှာကားတစ်စီးဆိုရင်တရုတ်ငွေ3000ဝန်းကျင်မြန်မာကျပ်ငွေ3450လောက်ရရှိနေတာပါလက်ရှိဖျဲသခွားတင်ပို့မှုတွေကိုရှမ်းပြည်နယ်အစီပိုင်းကျိုင်းတုံမိုင်းလာတာလော့စစ်စေးရေးဂိတ်နဲ့ကချင်ပြည်နယ်ဗမော်လွယ်ကျဲဂိတ်နှစ်ခုကနေတင်ပို့နေတာဖြစ်ပါတယ် ပမောလွယ်ချက်ခိတ်ကနေဖျဲတင်ပို့မယ်ဆိုရင်တရုတ်ပို့ဆောင်စရိတ်အခွန်အခနဲ့တခြားအထွေတွေကုန်ကြစရိတ်တွေအပါအဝင်350ကနေ350ရှိပါတယ်ဖျဲဒီပို့ပါတရုတ်ပြည်ပဲရောက်ဆိုရင်တော့တိန်200ငါးဆယ်ကနေ300ငါးဆယ်လောက်ကုန်ကြစရိတ်ရှိပါတယ် မိုင်းလာတာလောကနေတရုတ်ဘက်ကိုဖျဲတင်ပို့မှုအခြေအနေကတော့တရုတ်ဘက်ကမြန်မာကားတွေတိုက်ရိုက်မောင်းဝင်ခွင့်မရှိပဲကားရွှေပြောင်းချန်တိန်စနစ်နဲ့တင်ပို့ခွင့်ပြုထားတာဖြစ်ပါတယ်
ဘမောလွယ်ချက်ခိတ်နဲ့မိုင်းလာတာလောက်ခိတ်တွေကနေဖျဲသည့်တင်ပို့မှုကိုကုန်တယ်တွေနဲ့တောင်သူကြီးတွေကသာအရေးဆုံးလောက်ကင်နေကြတာဖြစ်ပြီးတောင်သူငယ်တွေကတော့အခင်းပြတ်ရောင်းချမှုကိုပဲလှုပ်ဆောင်နေကြတာဖြစ်ပါတယ်လက်တလုံးမှာတော့မြန်မာဖျဲဈေးကွက်ကတရုတ်ဘက်မှာဈေးကောင်းရနေတယ်လို့ပြည်တွင်းဈေးကွက်မှာလည်း68တန်မှာတွဲကားတစ်စီးကို390ကနေ390ကိုတုံးဆောင်လာသိမ်းလောက်ကြတယ်ပေါ့နော်တော
24ရက်နေ့အထိဈေးကွက်တွင်တည်ကြနေမည်ဖြစ်သွားတယ်။လေယာထွက်ကုန်သီးနှံစည်းနှုန်းတွေကိုပြောပြပေးချင်ပါတယ်။အိန္ဒိယကတင်ပို့တဲ့မပယ်ဈေးကတော့တတန်ကို29သိန်းကျပ်အထိပြသက်လာပြီးပယ်ဈေးငွေကတော့တတန်ကို39သိန်းမှရှစ်အတန်ကျငွေနေရာကနေ38သိန်းခွဲကျပ်အထိပြန်ချဆင်းသွားပါတယ်။နိုဝင်ဘာလ17ရက်နေ့ကရန်ကုန်ဈေးကွက်မှာမက်ဘဲ FAQ အမျိုးသားတတန်ကို28သိန်း 19,000 ကျပ်တိဈေးချဆင်ခဲ့ပေမဲ့နိုဝင်ဘာ14ရက်နေ့မှာတော့29သိန်းကျပ်တိပေါင်းဈေးရှိနေပြီးတတန်ကို7,000ကျော်ဈေးပြတ်တက်လာပါတယ်။ပဲစင်ငုံကတော့နိုဝင်ဘာ13ရက်နေ့တိပဲစင်ငုံရဲ့အာစီအမျိုးသားတတန်ကို39သိန်းကျပ်မှာဈေးငိန်နေခဲ့ပြီးနိုဝင်ဘာ14ရက်နေ့မှာတော့39သိန်း 5,000 ကျပ်တိဈေးထပ်မံချဆင်းသွားပါတယ်။တရက်အတွင်းတတန်ကို7သိန်းခွဲသည့်ဈေးချဆင်းသွားတာဖြစ်ပါတယ
်။မြေပဲဆန်ကလည်းအကြဈေးနဲ့ပဲအယောင်းတက်နေတယ်လို့ပွဲရုံတွေကပြောပါတယ်။မန္တလေးဈေးကွက်မှာနိုဝင်ဘာ9ရက်နေ့ကမြေပဲအနီလုံးဆန်အစ်စ်တစ်ပိတ်သားကို9200ကနေ9500ကျပ်ပေါက်ဈေးရှိပြီး800ကနေ1000ကျပ်ချာဈေးချဆင်းသွားပါတယ်။မြေပဲအစွမ်းလုံးဆန်ကတော့တပိတ်သားကို9600ကနေ6000ကျပ်တွင်ပေါက်ဈေးရှိပြီးတပိတ်သားကို200ကျပ်ဈေးချဆင်းသွားပါတယ်။အစွမ်းစီဇန်ကတော့တပိတ်သားကို9500ကျပ်နဲ့ဈေးငြိမ်နေပါတယ
်။တရုတ်နယ်စပ်မှာထွက်ပေါက်ရှိသေးပေမဲ့နန်းနဲ့စမုံကဈေးမြင့်တလာပြီးနန်းဖြူနဲ့နန်းညူဈေးကတော့ဆက်လက်ချဆင်းနေပါတယ်။မန္တလေးဈေးကွက်မှာနိုဝင်ဘာ14ရက်နေ့ကနန်းနဲ့စမုံတအိကို9,500ကနေ3,350ကျပ်တိပေါက်ဈေးရှိနေပြီး9,000ကျပ်ဈေးတက်လာပါတယ်။ တင်းဝင်စင်းမြစ်တလာရနဲ့သူဝယ်လို့အားလေးရှိနေရကြောင်းဈေးနှင်းငယ်မြစ်တလာရဖြစ်တယ်လို့ကုမ္ပဏီတွေကပြောဆိုထားပါတယ်။နန်းဖြူချစ်ပင်ကတော့45ပိတ်တာဝင်တဲ့အိမ်ကို3,400ကနေ3,500ချက်တွင်ပေါင်စီရှိနေပြီးတအိမ်ကို8,000ချက်ကနေ2,000ချက်နန်းဖြူယိုယိုက3,100ကနေ3,500ချက်တွင်ပေါင်စီရှိနေပြီးချက်2,500လောက်ဈေးချဆင်းသွားပါတယ်။နန်းညိုအစ်တေကလည်းတအိမ်ကို3,600ကနေ3,900ချက်တွင်ပေါင်စီရှိနေပြီး5,000ချက်လောက်ဈေးချဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနန်းစင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါလိမ့်ရှင်
။တိုက်ပွဲတွေကြောင့်လေယာထွက်ကုန်ဈေးတက်နေတာကိုလေယာစီးပွားကဏ္ဍမှာ The Farmers Times Media ကပြောပြခဲ့တာပါ။အခုတော့ဥတုရသည့်အစီအစဉ်မှာဒီ APEC ထိပ်သီးပွဲမှာပဲစီးပွားကိဟားနဲ့တန်ရှင်းစွန့်ရေးဆွေးနွေးခဲ့တာကိုပြောထားပါတယ်။ဒီအာရှပစိဖိတ်ပူးပေါင်းဆောင်ရေးအဖွဲ့ APEC ညီလာခံမှာအခုလိုစီးပွားကေဟာနဲ့တန်ရှင်းစွန့်ရေးပါဝင်တဘာဝဝင်းကျင်ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ကြဖို့အလေးထားဆွေးနွေးခဲ့ကြပါတယ်။အနာဂတ်မျိုးဆက်အတွေ့အတွက်ရောကမ္ဘာစီးပွားရေးအတွက်ပါအရေးပါလာတဲ့ဒီရေးမှာစီးပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်တို့ရဲ့ဦးဆောင်မှုခန္ဓာကိုထောက်ပြခဲ့ကြပါတယ်။နောက်လောင်ပြပြပေးပါအောင်ခင်ဗျာ
။ကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဖက်စီဦးတည်သွားစဉ်မဲ့တန်ရှင်စွန့်အင်ထုတ်ယူမှုမှာစီးပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်တို့ပူးပေါင်းဆောင်ရွက်နိုင်အောင်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်အဖွဲ့ APEC ညီလာခံပေပန်မှာကျွမ်းကျင်ပညာရှင်တွေထောက်ပြဆွေးနွေးခဲ့ပါတယ်။ညီလာခံကျင်းပရာအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာပဲတရုတ်နဲ့အမေရိကန်နိုင်ငံကအဆင့်မြင့်အရာရှိတွေ APEC အဖွဲ့ဝင်နိုင်ငံကပညာရှင်တွေသဘာဝပတ်ဝန်းကျင်အရေးတန်ရှင်စွန့်အင်ထုတ်ယူရေးနဲ့ဇီဝကေယစနစ်ထိန်းသိမ်းရေးကိစ္စရပ်တွေကိုတခြားတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ APEC Sustainable Energy Center မှာကျင်းပတဲ့ American တရုတ်တန်ရှင်စွန့်အင်ရေးရာဆွေးနွေးပွဲကိုတော့တန်ရှင်စွန့်အင်ထုတ်ယူနေကြတဲ့ကမ္ဘာထိပ်တန်းကုမ္ပဏီကြီးတွေကပါတက်ရောက်ခဲ့ကြပါတယ်။
We need to work together to address climate change and all
the ဥရယာဒီပြောင်းလဲမှုအပါအဝင်တခြားကိစ္စရပ်တွေမှာကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်။ဒီနေရာမှာကမ္ဘာစီးပွားရေးဒုတိယအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ရဲ့အခန်းကဏ္ဍကအလွန်ထင်ရှားပါတယ်။ထန်လုံအိမ်ဒန်းဝေ၃ညအထိရှော့ချနိုင်ရင်ဒီမှန်းချက်ပြည့်မီအောင်အမေရိကန်တရုတ်နဲ့ဥရောပတို့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့လိုပါတယ
်။ APEC ဒေသတွေနိုင်ငံတွေအနေနဲ့ရေရှည်ခန်းနဲ့တန်ရှင်းစွမ်းအင်ဖက်ပြောင်းလဲအတုံးချနိုင်ရင်းနဲ့ဖန်လွန်အိမ်တန်းငွေရှော့ချနိုင်မဲ့အနည်းပြူဟာတွေကိုပါဆွေးနွေးခဲ့ကြပါတယ်။တက်ရောက်ခဲ့ကြသူအတော်များများကတော့နေစွန့်အင်ထုတ်ယူမှုမှာရှေ့ကဥဆောင်နေတဲ့တရုတ်နဲ့အမေရိကန်နိုင်ငံတို့ပူးပေါင်းဆောင်ရွက်ဖြစ်နိုင်ရရှိတယ်လို့အခိုင်အမာယုံကြည်ကြပါတယ်။နေစွန့်အင်ထုတ်လုပ်မှုမှာကမ္ဘာဥဆောင်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာလက်ရှိမှာလျှက်စစ်ကားထုတ်လုပ်မှု၊ဘက်ထရီထုတ်လုပ်မှုဖက်ကိုပါအားစိုက်ဆောင်ရွက်လာတာပါ။ရန်တန်တက်စီနဲ့ကြောက်မီသွေးတို့လိုရုပ်ကျွဲလောင်စာတွေထုတ်ယူအသုံးပြုမှုကြောင့်ဥတုရာသီထိခိုက်ပျက်စီးလာတဲ့အတွက်တန်ရှင်စွန့်အင်တွေကိုတွန်းတွန်းကြဲကြဲထုတ်ယူသုံးစွဲကြမယ်ဆိုရင်တော့ရုပ်ကျွဲလောင်စာတွေကိုအမိခိုးကင်လာနိုင်ပြီးကဘာတဝမ်းငင်းချရင်းနဲ့တင်းညာရင်းပို့ပြီးတော့တွေ့မြင်လာရမယ်လို့လဲကြွန့်ကျင်သူတွေကသုံးသပ်ပါတယ်။ညီလာခံကိုတက်ရောက်လာကြတဲ့နိုင်ငံတွေကြားတန်ရှင်စွန့်အင်ကဏ္ဍနဲ့ပတ်သက်လို့ရက်တီချက်ချင်းပွဲပြရင်တောင်မှအနာဂတ်မျိုးဆက်အတွက်ပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းဖို့လိုတယ်လို့လည်းထောက်ပြရတဲ့ရှိပါတယ
် In this time when we have had struggles between our countries this is an area that we share
နိုင်ငံအချင်းချင်းကြားမပြေလည်မှုတွေရှိနေတဲ့အခုလိုအချိန်မှာဒီကဏ္ဍမှာတော့နှစ်နိုင်ငံကြားတူညီတဲ့အကျိုးစီးပွားတွေရှိကြပါတယ်အနာဂတ်အတွက်အခိုင်အမာဂတိပြုဆောင်ရွက်သွားကြမယ့်ကိစ္စလည်းဖြစ်ပါတယ်
တရုတ်နိုင်ငံဟာတန်ရှင်းစွမ်းအင်ထုတ်ယူမှုမှာရှေ့ကဥဆောင်နေပေမဲ့ဖလောင်အိမ်တန်းငွေထုတ်လုပ်မှုများလာတဲ့ကြောင့်မီတွေတွင်တွေအများအပြားထုတ်ယူနေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။မီသိန်းနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေလိုဖလောင်အိမ်တန်းငွေထုတ်လုပ်မှုတွေလျှော့ချရေးအမေရိကန်နဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်ကြမှာကိုကြိုဆိုပေမဲ့ကြောင့်မီတွေတုံးတအားပေးဆဲုံတွေဆက်ပြီးတော့တိဆောက်နေတာကိုတော့ဥရောပဥတုရသည်ရဲ့ရထိတ်တန့်အရာရှိတွေကတရုတ်နိုင်ငံကိုကန့်ကွက်နေကြတာပါ။တစ်ချိန်တည်းမှာပဲ APEC CEO Summit APEC အမှုဆောင်အရာရှိချုပ်များညှိလာခံတဲ့စိတ်တပိုင်းဖြစ်တဲ့ APEC တက္ကသိုလ်များခေါင်းဆောင် Forum မှာတော့ကမ္ဘာစီးပွားရေးအတွက်အရေးကြီးလာတဲ့စီးပွားကိစ္စနဲ့ထိန်းသိမ်းရေးကိစ္စရပ်တွေကိုနိုဝင်ဘာ23ရက်နေ့မှာပညာရှင်တွေထောက်ပြဆွေးနွေးခဲ့ပါတယ်
50 years and the world has been transformed massive population growth massive pressure on
လူငယ်တဲ့အနည်း20 30 50လောက်ကိုပြန်ကြည့်ရင်ကမ္ဘာမှာအပြောင်းအလဲတွေဖြစ်လာတာတွေ့ရပါပါလူဦးရေအဆမတန်တိုးလာတဲ့တဘာပဝင်းကျင်အပေါ်ဖိအားတွေစတင်များလာတယ်။နောက်ပြီးဥရုယာသီပြောင်းလဲလာတာနဲ့မျှက ကမ္ဘာပေါ်ကတိရစ္ဆာန်တွေမျိုးတုံးပျောက်ကွယ်လာတာကိုလည်းတွေ့ရပါတယ်။လက်ရှိအနေအထားကိုဆက်ထိနိုင်မယ်ဆိုရင်တော့ကမ္ဘာကြီးဆက်ပြီးရှေ့ဆက်နိုင်ပါသေးတယ်။ဒီအချိန်ဟာဇီဝကေဟပျက်စီးမှုရဲ့တက်ရောက်မှုကိုကမ္ဘာကောင်းဆောင်တွေကတဆင့်နိုင်ငံစုံကကောင်းဆောင်တွေကိုအတိပေးရမယ်အချိန်ခါကောင်းတစ်ခုလည်းဖြစ်ပါတယ
်။ဇီဝကေဟစနစ်တွေဆုပ်ယုပ်ပြယွင်းလာတာနဲ့အမျှတိရစ္ဆာန်တွေတဖြည်းဖြည်းမျိုးတုံးပျောက်ကွယ်သွားနိုင်ပြီးဥဒုရာသီပြောင်းလဲမှုကြောင့်စာနာရိတ်ခါထုတ်လို့မှုရေနဲ့လေတုတန်တရာအပေါ်ထိခိုက်လာနိုင်တယ်လို့ကမ္ဘာမိုးလေဝသ WMO တို့လိုအဖွဲ့အစည်းတွေကလည်းဆက်တိုက်သတိပေးနေတာပါဇီဝကေယစနစ်တွေထိခိုက်ပျက်စီးမှုကြောင့်2030ခုနှစ်အထိကမ္ဘာတဝန်းနှစ်စဉ်ဆုံးရှုံးရမယ်အသတင်းကုန်ထုတ်လုပ်မှုတန်ဖိုး GDP ကနှစ်သရမ9ထရီလီယံလောက်အထိရှိမယ်လို့ကမ္ဘာဘာငါလဲခန့်မှန်းထားပါတယ
် The planetary boundaries that we have which means that we are operatingmore than the safe zone that we should be operating at the moment.
ထို့ဟာလက်ရှိကာလမှာဇီဝကေယစနစ်ကြီးထိခိုက်ပျက်စီးလောက်အောင်သဘာဝရင်းမြစ်တွေကိုအလွန်အကျွံထုတ်ယူသုံးစွဲနေပါတယ်။ကောင်ဝကသဘာဝတရားကြီးဟန်ချက်ညီညီနဲ့ဆက်သွားနိုင်အောင်ဇီဝကေယစနစ်ကိုထိန်းသိမ်းဖို့လိုအပ်ပါတယ်။ဇီဝကေယစနစ်ကြီးပျက်စီးဆုံးရှုံးမှုဟာကမ္ဘာစီးပွားရေးပျက်စီးဆုံးရှုံးမှုလည်းဖြစ်ပါတယ
်။ဒါကြောင့်လဲအိပက်ညီလာခါမှာဇီဝကေယစနစ်ထိန်းသိမ်းရေးကိုအလေးထားပြောဆိုရဟာလဲကမ္ဘာစီးပွားရေးကြဆင်မှုဟန်တာနိုင်ရေးမိမောင်းထုတ်ပြတဲ့နိလန်ဖြစ်ပါလေ
ဇီဝကေဟာနဲ့တန်ရှင်းစွန့်ရင်အေးအေးပက်ထိပ်သည်ညီလာခံတဲ့အဓိကထား
ဆွေးနွေးကုံတွေတိုးမြင့်ဂုံသွဲရည်အပြင်စိုက်ပျိုးရေးနဲ့ငါဖာလုံငန်းတွေမှာ
ဟုတ်ကဲ့ပါစပိုင်းဆိုင်ရာချွေးရည်မှုရှိလို့တောင်းပန်ပါတယ်အခုပြောခဲ့တာကတော့ဇီဝကေဟာနဲ့တန်ရှင်းစွန့်ရင်အေးပက်ထိပ်သည်ပွဲကြီးတဲ့အလေးထားကြတာကိုနန်းလောင်ပြောပြခဲ့တာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO American အသံရဲ့စနေညအစီအစဉ်တွေအဆုံးမသတ်ခင်ဒီထိတ်တန့်ရောက်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်တလှည့်ပြောပြပေးပါအောင်ခင်ဗျာ
တိုင်းဒန်းညနာမဟာမိတ်၃ဖွဲ့နဲ့ပူပေါင်းမဟာမိတ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေပေါ်တိုက်ခိုက်သိမ်းပိုက်မှုတွေလုပ်နေခြင်းမှာရန်ကုန်မြို့တချို့နေရာတွေမှာလုံခြုံရေးတွေပြန်ပြီးတော့တင်းကျပ်နေပါတယ်။ရန်ကင်းမြို့နယ်တစ်ပိုက်မှာရဲနဲ့စစ်သားလုံခြုံရေးတွေကလမ်းသွားလမ်းလာတွေရဲ့လက်ကင်ဖုန်းတွေကိုတားဆီးစစ်ဆေးမှုတွေလုပ်တယ်လို့မျက်မြင်တွေ့ခဲ့သူတွေက VOA ကိုပြောပါတယ်။တောင်ကလာပမြို့နယ်တင်ကန်းကျွန်းမြို့နယ်တွေဘက်မှာလည်းအလားတူစစ်ဆေးမှုတွေဒီကနေ့စနေနေ့မှာလုပ်နေတယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာ။ရခိုင်ဘက်တိုက်ပွဲတွေပြန်ဖြစ်လာတာကြောင့်ပြည်တွင်းဒုက္ခသည် 2,600 ကျော်ထိုးလာတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်တွေကစစ်တပ်နဲ့ရခိုင်တိုင်းဒေသတပ် AA အဖွဲ့အကြားတကြောပြန်ဖြစ်ပွားလာနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ပြည်တွင်းဒုက္ခသည်အသစ် 2,600 ကျော်ထိုးလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုရုံး UNOCHA ကပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တနင်္လာနေ့နိုဝင်ဘာလ23ရက်ကစပြီးရခိုင်ပြည်မှာပြန်ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဘူးတိတောင်မောင်တော်မင်းပြားမြောက်ဦးမြေပုံပုံနှကျွန်းပေါတော်ရသေတောင်မြို့နယ်တွေမှာနိုဝင်ဘာလ16ရက်နေ့အထိဒေသခံဒုက္ခသည် 26,195 ရောက်တိုးလာတယ်လို့ကုလသမဂ္ဂရုံးကမနေ့နိုဝင်ဘာလ18ရက်နေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာဂါဇာကမ်းမြောင်ဒေသတောင်ပိုင်းဒေသတချို့ကပါလက်စတိုင်းတွေကိုဘေးလွတ်ရာသွားကြဖို့အစ္စရေးစစ်တပ်ကသတိပေးထားတဲ့အတွက်ဒီကနေ့စနေနေ့မှာတောင်ဘက်ကိုအများပြားသွားနေကြပါတယ်ဂါဇာမြို့ကအယ်ရှိဖာဆေးရုံကဝန်ထမ်းအလုံးနဲ့တထောင်ကျော်ရှိတဲ့လူနာတွေကိုလည်းဘေးလွတ်ရာသွားကြဖို့အစ္စရေးစစ်တပ်ကအမိန့်ပေးထားတဲ့အတွက်တောင်ပိုင်းကိုသွားနေကြပြီလို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာယူကရိန်းနေရာ၃နေရာမှာပြီးခဲ့တဲ့အပတ်ထဲတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဗြိတိန်ထောက်လှမ်းရေးအစီရင်ခံစာမှာဖော်ပြလိုက်ပါရယ်ခင်ဗျာ
ကျေးဇူးပါကိုစောဝင်းလိုက်ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VOA American တန်ရဲ့စနေညအစီအစဉ်တွေလည်းဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လို့ရမှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ David Greenberg နဲ့ Helen Cordian တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has